Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2015ခုနှစ် November 18ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ဒီညနေခင်းအစီအစဉ်မှာတော့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တနာရီတိုးချက်တင်ဆက်နေတာပါရှင်ကျွန်မအင်ဂျင်နိုင်ပ
ါမင်္ဂလာပါကျွန်တော်ရန်နိုင်ပါသတင်းတွေကိုနန်းလောင်နဲ့အထူးကြီးညာပေးသွားမှာဖြစ်ပါတယ်ဆီးရီးယားနိုင်ငံက IS အကြမ်းဖက်အဖွဲ့တွေရဲ့ပြစ်မှတ်တွေကိုပြင်သစ်နိုင်ငံကဒီကနေ့ဆက်ပြီးတော့ဘုံကျဲတိုက်ခိုက်နေပါတယ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတွေဟာနိုင်ငံသမိုင်းမှာကဏ္ဍတဲ့တစ်ခုဖြစ်တယ်လို့ဆိုပြီးမြန်မာနိုင်ငံလူခွေအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကကြိုဆိုလိုက်ပါတယ်အခုလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒီကနေ့ညနေခင်းမှာနှာစင်ရဖို့ရှိပါတယ်ဗျာ
ကောင်းပါပြီကိုရန်နိုင်ဖိလစ်ပိုင်မှာကျင်းပတော့မဲ့ APEC ထိပ်သီးညီလာခံအကြိုနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးပွဲမှာတော့
Everyone had expressed their condolences to the families of the victims for the
ဒါကတော့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးကပါရီမြို့အကြမ်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့ဝန်내ကြောင်ပြောဆိုသွားတာပါအဲ့ဒီကိုရောက်ရှိနေတဲ့ VOA ဝိုင်းတော်သူဒေါခင်ဆိုးဝင်းတိုက်ရိုက်သတင်းပေးပို့ထားတာကိုသတင်းအစီအစဉ်အပြီးမှာနားဆင်ရမှာပါရှင်အဲ့ဒီနောက်မှာတော့ကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIA တို့တိုက်ပွဲတွေဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေတွေကိုလည်းပြောပြဖို့ရှိပါတယ်နောက်ပိုင်းမှာတော့ရွေးကောက်ပွဲအထူးစီစဉ်မေးမြန်းချက်တွေသတင်းလွှာတွေကိုတင်ပြဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ကပြောပြပါအောင်ရှင
်ဆီးရီးယားနိုင်ငံက IS အကြမ်းဖက်အဖွဲ့တွေရဲ့ပြစ်မှတ်တွေကိုပြင်သစ်နိုင်ငံကဒီကနေ့ဆက်ပြီးတော့ဘုံကျဲတိုက်ခိုက်နေပါတယ်ပါရီမြို့ကိုပြီးခဲ့တဲ့သတင်းဘက်ကအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း129ယောက်ထပ်မနေသေးဆုံးရပြီးတဲ့နောက် IS အဖွဲ့ကသူတို့မျိုးတော်လို့ပြောထားတဲ့ record ကိုအချိန်တိုးမြင့်ပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်စစ်ဌာနချုပ်တစ်ခုနဲ့အဖွဲ့ဝင်တက်စုဆောင်တဲ့နေရာတစ်ခုကိုပြင်မှတ်ထားတဲ့ဒီကနေ့တိုက်ခိုက်မှုတွေကိုပြင်သစ်တိုက်လျင်စည်စင်းနဲ့တိုက်ခိုက်ခဲ့တယ်လို့ပြင်သစ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ပစ်ခတ်မှုတွေနဲ့ဘုံခွဲတိုက်ခိုက်မှုတွေကိုစီစဉ်ခဲ့တဲ့နေရာလို့ဆိုတဲ့စီးရီးယားကစစ်သွေးကြွတွေကိုညာတာထောက်ထားမနေပဲတိုက်ခိုက်သွားမယ်လို့ပြင်သစ်သမ္မတ François Hollande ကလည်းအခိုင်အမာပြောထားပါတယ်။တင်းလာနေညာကပါရီမျိုးရောကိုတွားရောက်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကိုလည်းပြင်သစ်သမ္မတကဒီကနေ့လက်ခံတွေ့ဆုံခဲ့ပါတယ်။ Dash အဖွဲ့ကိုနေနည်းချေမှုန်းသွားမယ်လို့အတိတ်ပဲရတဲ့စကားကို Mr. Kerry ကပြင်သစ်ဘာသာနဲ့ပြောပါတယ်။ IS အကြမ်းဖက်အဖွဲ့ကို Arabic ဘာသာစကားနဲ့ခေါ်ဆိုတဲ့နာမည်ကိုသူကသုံးဆွဲပြောဆိုတာဖြစ်ပြီးတော့အဲ့လိုနေနေဖို့လမ်းကြောင်းမှန်ပေါ်မှာရောက်နေပြီလို့လေမစ္စတာကယ်ရီကပြောပါတယ်ခင်ဗျာ
ပီကရလကအီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွဲပေါ်မှာလေရင်ပြတ်ကျသွားတာဟာအကြမ်းဖက်လုပ်ရကြောက်ဖြစ်တယ်လို့ရုရှားလုံခြုံရေးဆိုင်ရာဌာနအကြီးအကဲကပြောလိုက်ပါတယ်ဖောက်ခွဲရေးပစ္စည်းတွေကိုအပြက်စီတွေမှာရောလေရင်ပေါ်ကခီးဆောင်အိတ်တွေထဲမှာပါတွေ့ရတယ်လို့ဆိုပါတယ် TNT ရန်သစ်သရမ5ကီလိုဂရမ်နဲ့လက်ဖြစ်လုပ်ထားတဲ့ဖောက်ခွဲရေးပစ္စည်းကြောင့်ပောက်ကွဲခဲ့တယ်ဆိုတာကို Federal လုံခြုံရေးဌာန FSB အကြီးအကဲ Alexandra Bonikov ကပြောတယ်လို့ရုရှားအစိုးရကဆိုပါတယ်ဖောက်ခွဲမှုရဲ့လက်သည်ဘယ်သူပဲဖြစ်ပါစေရှာဖွေအပြစ်ပေးသွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအခိုင်အမာပြောပြီးကျူးလွန်သူတွေကိုဖော်ထုတ်နိုင်ရေးရုရှားနဲ့မဟာမိတ်တွေအကူအညီပေးကြဖို့နှိုးဆော်လိုက်ပါတယ်။အီဂျစ်ပပန်းဖြေစခန်းရှမ်အယ်ရှိခ်ကနေရုရှားနိုင်ငံစိန့်စ်ပီတာစဘတ်မြို့ကိုအောက်တိုဘာလ30ရက်နေ့ကပျံသန်းသွားတဲ့မက်ထရိုဂျက်လေကြောင်းလိုင်းက A321 ခီးတဲ့တင်လေယာဉ်ဟာဆိုင်းနိုင်ကျွန်းဆွယ်မြောက်ပိုင်းမှာပြတ်ကျသွားတာကြောင့်လေယာဉ်မော်ပါလူ124ယောက်စလုံးသေဆုံးသွားပါတယ်။ IS စစ်သွေးကြွတွေနဲ့အချိတ်ဆက်ရှိတယ်လို့ဆိုရဲစစ်သွေးကြွတွေကသူတို့လက်ချက်လို့ကြေညာပါတယ်။ပြပအစိုးရအများပြားကလည်းလေယာဉ်ပြတ်ကျတာဟာဖောက်ခွဲရေးပစ္စည်းတစ်ခုကြောင့်ဖြစ်တယ်လို့ယုံကြည်တဲ့အကြောင်းပြောထားကြတာပါ။
ဟူတီသဘုံတွေရဲ့တိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့မတ်လကတည်းကဆော်ဒီအာရေဗျနိုင်ငံကိုထွက်ပြေးတိမ်းရှောင်နေရတဲ့ယေမန်သမ္မတအဗ်ဒူရဘူမန်ဆူဟာဒီဟာယေမန်နိုင်ငံကိုအင်ကာနိကဒုတိယအခြေမြောက်ပြန်သွားခဲ့ပါတယ်။ယေမန်သမ္မတဟာဒီဟာနိုင်ငံတောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့အေဒင်မြို့ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒါအပြင်သူဟာပြီးခဲ့တဲ့စက်တင်ဘာလနောက်ပိုင်းကလည်းအေဒင်မြို့ကိုခေတ္တတွားရောက်ခဲ့ပါသေးတယ်။ဟူတီသဘုံတွေဟာလွန်ခဲ့တဲ့၈လကမြို့တော်ဆာနာကနေတောင်ပိုင်းကိုထိုးစစ်ဆင်ခဲ့ပြီးတဲ့နောက်အေဒင်မြို့ကိုသိမ်းယူခဲ့တာဖြစ်ပါတယ်။အဲ့နောက်တော့သူတို့ဟာဆော်ဒီအာရေဗျဥဆောင်တဲ့ညမောင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်အစိုးရတပ်တွေရဲ့မြေပြင်ထိုးစစ်တွေနဲ့ရင်ဆိုင်ခဲ့ရတာကြောင့်နောက်ပိုင်းမှာအီဒင်မြို့ကနေပြန်ပြီးတော့ဆုတ်ခွာခဲ့ရတာပါညမောင်းတပ်ဖွဲ့တွေဟာသဘုံတွေကိုထိုးစစ်ဆင်နေရတဲ့အမြပြီးခဲ့တဲ့လပိုင်းတွေအတွင်းမှာသမရဟာဒီအစိုးရအဖွဲ့ဝင်တွေဟာအီဒင်မြို့အပြင်ဘက်ကနေအစိုးရတာဝန်တွေကိုထမ်းဆောင်ခဲ့ကြပြီးသမရဟာဒီကတော့အများအဖြစ်ဆော်ဒီအာရေဗျမှာရှိနေခဲ့တာဖြစ်ပါတယ် ယမန်နိုင်ငံမှာတဘုံတွေနဲ့ဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းအရသားအများစုပါဝင်လူပေါင်းထောင်နဲ့ချီတည်ဆုံးပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာဒေါက်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့တဲ့အပေါ်မှာဂုဏ်ယူကြောင်းဥရောပကော်မရှင်အဖွဲ့ရဲ့ဒူဥက္ကဋ္ဌဖက်ဒရီကာမော်ဂရီနီကပြောကြားလိုက်ပါတယ်ဥရောပကော်မရှင်ရဲ့ဒူဥက္ကဋ္ဌလည်းဖြစ်နိုင်ငံခြားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအထူးကိုယ်စားလှယ်လည်းဖြစ်တဲ့မစ်မော်ဂရီနီက NLD ပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကိုဒီကနေ့အင်္ဂါနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်တယ်လို့ EU ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမျိုးသားစီလုံးညီညွတ်ရေးနဲ့ပြန်လည်တည်မြဲရေးအတွက်ဒေါက်အောင်ဆန်းစုကြည်ရဲ့ပြောဆိုနေရာတွေကိုလက်ခံကြိုဆိုတယ်လို့လည်းသူကပြောပါတယ်။ခုချိန်ဟာအမျိုးသားပြန်လည်တင်မြတ်ရေးဆွေးနွေးပွဲတွေကနေတဆင့်ငြိမ်းချမ်းစွာအသွင်ကူးပြောင်းမှုဖြစ်ရေးကိုဥတီလှုံ့ဆော်သွားဖို့အရေးကြီးတဲ့အချိန်ဖြစ်တာကြောင့်ပါတီအားလုံးအနေနဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံဖို့အရေးကြီးတယ်လို့မစ်မော်ဂရီနီကပြောလိုက်ပါတယ်။ဒါအပြင်ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံရဲ့အကူပြောင်းကာလမှာမိကောင်းဆွေကောင်းအနေနဲ့ကူညီထောက်ပံ့သွားဖို့အဆင်သင့်ရှိနေတယ်လို့လည်းအလေးပေးပြောကြားလိုက်ပါတယ်။မစ်မော်ဂရီနီနဲ့ဒေါအောင်ဆန်းစုကြည်တို့ဟာလာမယ့်အသွင်ကူးပြောင်းရေးကာလအတွင်းမှာဆက်လက်ဆက်သွယ်သွားမယ်လို့လည်းပြောကြားလိုက်ပါတယ်။
ဒီကတည်းကညနေဘက်မြန်မာဘာသာအစည်းအဝေးကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ကနေအင်္ဂါနေ့ညနေခင်းသတင်းလေးကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာမကြာသေးခင်ကကျင်းပပြီးသီးသွားတဲ့ရွေးကောက်ပွဲတွေဟာနိုင်ငံသမိုင်းမှာကဏ္ဍတစ်တစ်ခုဖြစ်တယ်လို့ဆိုပြီးမြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံကလူထုအားလုံးအတွက်လူခွင့်ရေးအခြေအနေတိုးတက်စေဖို့သက်ဆိုင်သူအားလုံးနဲ့လက်တွဲလှုပ်ဆောင်မယ်ဆိုတဲ့သူ့ရဲ့တန်ဋိဌာန်ကိုလည်းထပ်ပြီးတော့အမကန်ပြောဆိုပါတယ်လူထုကသူတို့ရဲ့ဆန္ဒကိုထုတ်ဖော်လိုက်တာဖြစ်ပြီးအခုဆိုနောက်ကြောင်းပြန်လဲဖို့မရှိတော့ဘူးလို့တနင်္လာနေ့ကထုတ်ပြန်ချက်တစ်ခုထဲမှာမစ်ရန်ခီလီကပြောထားပါတယ်ဒီမိုကရေစီအတွင်းကူးပြောင်းရေးနောက်ထပ်လှုပ်ဆောင်တာတွေမှာအစိုးရတက်တဲ့လက်တွဲလှုပ်ဆောင်ခြင်းသူတွေကိုအကာအကွယ်ပေးဖို့နဲ့အထောက်အကူပြုဖို့ရွေးကောက်ပွဲပြီးအခင်းကျင်းတက်မှာလူခွင့်ရေးကိုလေးစားလိုက်နာပြီးတော့ဒီမိုကရေစီနီးကျလုတ်ကင်ခွင့်ရရှိရေးတေချာအောင်လုပ်ရပါမယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။နိုမာရှိရဲ့နေ့ကလူထောင်ပေါင်းများစွာမဲယုံတွေကိုတွားကြတာတွေကိုတွေ့ရတာဟာတကယ်ကိုအားတက်ဝမ်းသာစရာပါလို့ဆိုသလိုအဲ့ဒီတက်ကအများပြားဟာသူတို့ဘဝထဲမှာပထမဆုံးအချိန်မဲပေးကြတာဖြစ်တယ်ဆိုတာကိုလည်းထောက်ပြထားပါတယ်။တစ်ချိန်တည်းမှာပဲရွေးကောက်ပွဲမတိုင်ခင်ကာလတွေမှာလူခွင့်ရေးဆိုင်ရာစိုးရင်ချက်တွေရှိခဲ့တာကိုလည်းကုလသမဂ္ဂအထူးကိုယ်စားလှယ်ကထောက်ပြပါတယ်။အဲ့ဒီတက်မှာလူထောင်ပေါင်းများစွာမဲပေးခွင့်မရတာမွတ်စလင်ကိုယ်စားလှယ်အများပြားအပေခံရတာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်နဲ့ဖွဲ့စည်းခွင့်တွေဆက်ပြီးကတ်နတ်ခံထားတာတွေကိုလည်းဥမာပေးဖော်ပြထားပါတယ်။အဲ့ဒီစိုးရင်ချက်တွေဟာအစိုးရအသည့်အနေနဲ့ချက်ချင်းအောင်ဆိုင်လှုပ်ဖို့လိုအပ်တဲ့လူခွင့်ရေးဆိုင်ရာကျေပြန့်တဲ့စိန်ခေါ်မှုတွေဖြစ်ပါတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်စီယန်ခီလီကပြောထားပါတယ်ခင်ဗျာ။
ထောင်ထောင်ချီတဲ့ရွှေပြောင်းဒုက္ခသည်တွေဟာလုံခြုံပြီးပိုကောင်းတဲ့ဘဝတစ်ခုရဖို့မျှော်လင့်ချက်တွေနဲ့ဥရောပကိုဝင်လာနေကြပါတယ်။ဒုက္ခသည်တွေကိုအချိုးကျမဖြစ်မနေခွဲဝေယူရမယ်ဆိုတဲ့အစီအစဉ်အတွက်ဟန်ဂေရီနိုင်ငံကဥရောပသမဂ္ဂကိုတရားစွဲဆိုမယ်လို့ဟန်ဂေရီတရားရေးဝန်ကြီးကပြောပါရယ်ဒီလိုတရားဝင်တရားစွဲဆိုမယ်ဆိုတဲ့တင်ပြချက်ကိုပါလီမန်ကလည်းအင်္ဂါနေ့မှာအတည်ပြုပေးပြီးရင်ဒီဇင်ဘာလအတွင်းတရားစွဲဆိုမှုကိုတင်သွင်းမှာဖြစ်တယ်လို့လာဇရိုထရိုစကနီကပြောပါရယ်ဥရောပသမဂ္ဂကချမှတ်လိုက်တဲ့ရွှေပြောင်းဒုက္ခသည်တွေကိုအချိုးကျလက်ခံရမယ်ဆိုတဲ့ကိစ္စဟာဟန်ဂေရီရဲ့အချုပ်အခြာအာဏာကိုချိုးဖောက်လိုက်တာဖြစ်တယ်လို့ဥရောပပြည်သူအများစုရဲ့ဆန္ဒနဲ့လည်းမကန့်ညီဘူးလို့ထရိုစကနီကဆိုပါရယ်ဟန်ဂေရီနိုင်ငံထဲမှာဘသူတွေကိုနေထိုင်ခွင့်ပေးမယ်ဆိုရာဟာပြည်내အသီးသီးကဆုံးဖြတ်ခွင့်ပေးတဲ့ကိစ္စဖြစ်တယ်လို့ဆိုပါရယ်အခုလိုဆန့်ကျင်တဲ့ကိစ္စမှာတခြားနိုင်ငံတွေကလည်းဟန်ဂေရီနဲ့အတူပူးပေါင်းကြမယ်လို့သူကမျှော်လင့်နေပါရယ်လူဦးရေဆက်တန်းနာရှိတဲ့ဟန်ဂေရီမှာလက်ရှိအစီအစဉ်အရဒုက္ခတွေ2000ကိုလက်ခံရမှာဖြစ်ပါရယ်
ဖိလစ်ပိုင်ရဲ့ရေကြောင်းဆိုင်ရာလုံခြုံရေးမြင့်တင်ဖို့အတွက်အမေရိကန်ရဲ့ရေတပ်သင်္ဘောနှစ်ဆင်းကိုဆေးလွတ်ပေးမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။ရေပိုင်နဲ့အငင်းပွားမှုဖြစ်နေတဲ့တောင်တရုတ်ပင်လယ်တွင်တရုတ်တို့ရဲ့အပြုအမူနဲ့ပတ်သက်လို့အမေရိကန်နဲ့မဟာမိတ်တပ်တွေကအရေးမထားဘူးဆိုတာကိုပြသလိုက်တဲ့သဘောလည်းဖြစ်ပါတယ်။အမေရိကန်ရေတပ်သင်္ဘောတစ်စင်းဖြစ်တဲ့ US Coast Guard နဲ့ သူတည်နာလုပ်တဲ့တင်မော်ဒစင်ကိုပို့ဆောင်ပေးရတာဟာအရှိတောင်အရှာဒေသတွင်ရေချောင်းအင်အားကိုကူညီအားဖြည့်တဲ့အမေရိကန်တို့ရဲ့အစီအစဉ်လေးတွေကတစ်ခုဖြစ်တယ်လို့လည်းမစ္စတာအိုဘားမားကဆိုပါတယ်။တောင်တရုတ်ပင်လယ်အတွင်းနယ်မြေထိန်းချုပ်ရေးအတွက်တရုတ်နိုင်ငံရဲ့ရန်လိုတဲ့အပြုအမူတွေကိုအရှိတောင်အရှာကမ်းရိုးတန်းကနိုင်ငံတွေရင်ဆိုင်နေရတာဖြစ်ပါတယ်။ရေချောင်းဆိုင်ရာသွားလာမှုမှာအန္တရာယ်ကင်းကင်းနဲ့လွတ်လပ်စွာလှုပ်ရှားသွားလာနိုင်ဖို့အတွက်ဖိလစ်ပိုင်နဲ့အမေရိကန်တို့နှစ်ဦးနှစ်ဖက်ခိုင်မာတဲ့ကတိကဝတ်ပြုထားကြတယ်လို့သမ္မတအိုဘားမားကပြောပါတယ်။ဒေသတွင်းမှာလက်လောနှစ်တွေအတွင်းတရုတ်နိုင်ငံရဲ့ရေပိုင်နဲ့အငင်းပွားမှုကြောင့်တင်းမာမှုတွေလည်းတိုးလာနေကြတာဖြစ်ပါတယ်။ရေပိုင်နဲ့အငင်းပွားမှုမှာအမေရိကန်တို့ဘက်ကတရုတ်နိုင်ငံနဲ့တိုက်ရိုက်ရင်ဆိုင်မှုမရှိပေမဲ့လည်းတခြားသည့်သာထင်ရှားတဲ့နီးလန်းတွေနဲ့ချင်းကပ်ပေးနေကြတာဖြစ်ပါတယ်။ဒီလဆော့ပိုင်းတော့ကလည်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတောင်တရုတ်ပင်လယ်တွင်တရုတ်တို့တိစောက်နေတဲ့လူလုံကျွန်းအနီးမောင်းနှင်သွားတဲ့အမေရိကန်လေယာဉ်တင်တင်ပေါ်ပေါ်လိုက်ပါသွားခဲ့ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံအနောက်တောင်ဘက်အရက်က Blue Chistan ပြည်နယ်ထဲမှာအင်္ဂါနေ့ကယထာလမ်းချော်တိမ်းမောက်သွားခဲ့ရာကြောင့်လူ12ယောက်ထက်မနည်းသေဆုံးပြီး50ကျော်တန်ရာရသွားတာပါပဲ။ခီးသည်ပေါင်း300ကျော်တင်ဆောင်လာတဲ့ယထာဟာရဝပင်ဒီကိုအသွားတောင်ထူထပ်တဲ့ Boland ပြည်နယ်ထက်ကကွာတာမြို့အနီးမှာလမ်းချော်တိမ်းမောက်သွားတာဖြစ်ပါတယ်။ယထာဘရိတ်ကြောင့်ခုလိုလမ်းချော်သွားရလို့အရာရှိတွေကဆိုပါတယ်။သေဆုံးသွားတဲ့တွေထဲမှာယထာမောင်သမားနဲ့လက်ထောက်2ယောက်လည်းပါဝင်ပါတယ်။တန်ရာရသူတွေကိုနီဆာယာမြို့တွေထက်ကစီယုံကိုကက်ဆေးရေးလုပ်သားတွေကူညီပို့ဆောင်ပေးနေတယ်လို့ပါကစ္စတန်စစ်တပ်ကတန်ရာရသူတွေကိုရဟယင်တွေနဲ့လည်းတည်ဆောင်ပေးခဲ့ပါတယ
်။ကိုရနိုင်တဲ့နန်းလောင်တို့ကအင်္ဂါနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြောပြသွားတာပါ။အခုတော့ဒီကနေ့ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့ APEC နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအကြောင်းပြောပြမှာပါ။ပြင်သစ်နိုင်ငံ Paris မြို့မှာလူ129ဦးသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီး APEC နိုင်ငံသားရေးဝန်ကြီးတွေကဝမ်းနည်းကြေကွဲပါကြောင်းအခုလိုအကြမ်းဖက်တိုက်ခိုက်တဲ့လုပ်ရဲ့အပေါ်ပြစ်တင်ရှုံချပြီးတော့ဥပဒေအရအရေးယူရေးအလေးအနက်ထုတ်ဖော်ပြောဆိုခဲ့ကြတယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီး Albert Del Rosario ကပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပတော့မယ့် APEC ထိပ်သီးညီလာခံအကျိုးAPEC နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာပြောဆိုခဲ့တာဆိုတော့မနီလာမြို့တော်ကိုရောက်ရှိနေတဲ့ VOA မြန်မာပိုင်းဝိုင်းတော်သူဒေါခင်ဆိုးဝင်းကပြောပြပါအောင်ရှင်
။ဟုတ်ကဲ့ပါ။ American ပြည်ထောင်စုတရုတ်နဲ့ဂျပန်အပါအဝင် APEC 21နိုင်ငံကထိပ်သီးတွေရဲ့ညီလာခံအကြိုဖြစ်နေ APEC နိုင်ငံသားရေးဝန်ကြီးတွေဟာနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြတဲ့အပြင်ပြည်နိုင်ငံ Paris မြို့အကြမ်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးဝန်ထမ်းကြောင့်ထုတ်ဖော်ပြောဆိုခဲ့ကြတယ်လို့အင်ရှင်ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးAlbert Del Rosario ကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်တာပ
ါ Everyone had expressed their condolences to the families of the victims for the terrorist acts
အားလုံးက Paris မြို့ကအကြမ်းဖက်တိုက်ခိုက်မှုကြောင့်တင်ဆုံးခဲ့သူတွေရဲ့မိသားစုတွေကိုဝမ်းနည်းပါကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်တဲ့ဒါဟာနိုင်ငံတွေနဲ့လူသားတိုင်းစီလုံးညီညွတ်ဖို့ဆော်ဩလိုက်တယ်လို့ပဲလို့လဲဆိုပါတယ်။ဒါအပြင်ဒီကြက်ဖက်မှုကျွလွန်သူတွေအပေါ်တရားဥပဒေအရအရေးယူဖို့ကိုလည်းလိုအပ်တယ်ဆိုတာကိုအလေးအနက်ပြောဆိုခဲ့ကြတယ်လို့ပြောဆိုသွားတာပါ။ဒါဟာ APEC အဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေရဲ့ဦးချင်းစီက Paris တိုက်ခိုက်မှုကိုပြစ်တင်ရှုံချလိုက်ပြီးဝန်ထမ်းစာနာပါကြောင်းအလေးအနက်ထုတ်ဖော်ပြောဆိုလာတာဖြစ်ပြီးတော့ APEC နိုင်ငံသားရေးဝန်ကြီးတွေအနေနဲ့တရားဝင်ထုတ်ပြန်တာတော့မရှိဘူးလို့ Mr. Rosario ကဆိုပါတယ်။American သမ္မတ Obama တရုတ်သမ္မတရှီကျင်းပင်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေစတဲ့ကမ္ဘာထိပ်သီးခေါင်းဆောင်တွေတက်ရောက်မယ်ဒီ APEC ထိပ်သီးညီလာခံလုံခြုံရေးအတွက်ဖိလစ်ပိုင်စစ်တီနဲ့ရဲတပ်ဖွဲ့ဝင်အင်အား3000ခန့်ကိုမနီလာမြို့တခွင်ဖြန့်ချက်ချထားပြီးဖြစ်တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောဆိုထားပါတယ်။အာရှနဲ့ Pacific ဒေသ21နိုင်ငံပါဝင်တဲ့ APEC အဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုနိုဝင်ဘာလ15နဲ့16နှစ်ရက်တာကျင်းပခဲ့ပြီးဖွဲ့ဝင်နိုင်ငံတွေအကြားလက်ရှိစီးပွားရေးပူးပေါင်းဆောင်ရွက်မှုအခြေအနေကိုစမ်းစစ်သုံးသပ်ခဲ့ကြပြီး APEC ရဲ့ AELM Economic Leaders Meeting လို့ခေါ်တဲ့စီးပွားရေးထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးတွေအစီရင်ခံတင်ပြရမှာဖြစ်ပါတယ်။ APEC အဖွဲ့ကြီးရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌဖိလစ်ပိုင်နိုင်ငံအနေနဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့ကာလမှာဖြစ်ထွန်းတိုးတက်မှုတွေနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီး Albert Del Rosario ကအခုလိုရှင်းလင်းပြောဆိုပါတယ်။
I want to now highlight two major achievements for APEC 2015, which have both been developed under the Philippines chairmanship.
The first, ဖိလစ်ပိုင်နိုင်ငံကအလှည့်ကျအဖြစ်ဆောင်ရွက်နေတဲ့ကာလအတွင်း APEC အဖွဲ့ကြီးရဲ့ရရှိတဲ့အောင်မြင်မှုနှစ်ချက်ကိုမိမောင်းထိုးပြလိုပါတယ်တဲ့။ပ ထမတစ်ချက်ကတော့အေးဖက်ဝန်ဆောင်မှုမူပေါင်းတတ်မှတ်ချက်ကိုသဘောတူညီလိုက်ပြီးတော့ဖိလစ်ပိုင်နိုင်ငံအပါအဝင်အေးဖက်အဖွဲ့ဝင်နိုင်ငံတွေမှာဝန်ဆောင်မှုတွေပိုပြီးတိုးမြင့်မှုရည်ရွယ်ထားတယ်လို့ဆိုပါတယ်ဒီမူပေါင်းကြောင့်နောက်ဆယ်နှစ်အတွင်းဝန်ဆောင်မှုကဏ္ဍမှာပြင်ဆိုင်မှုအားကောင်းလာပြီးတော့အဲ့ဒီကနေမှတစ်ဆင့်ကုန်သွယ်မှုရင်းနှီးမြှုပ်နှံမှုနဲ့ဝန်ဆောင်မှုတွေတိုးတက်လာဖို့ညွှန်မှန်းထားတယ်လို့ပြောဆိုသွားတာပါကမ္ဘာကုန်သွယ်ရေးပမာဏရဲ့ထက်ဝက်ကုန်ထုတ်လုပ်မှု60ရာခိုင်နှုန်းရှိတဲ့ APEC အဖွဲ့ဟာ2025ခုနှစ်မှာအဖွဲ့ဝင်နိုင်ငံတွေအကြားအခွင့်အလမ်းကုန်သွယ်ရေးရည်မှန်းထားတာဖြစ်ပါတယ်။ဒါပေမဲ့လည်းတချို့အဖွဲ့ဝင်နိုင်ငံတွေကအမျိုးသားထုတ်ကုန်ကာကွယ်တဲ့မူဝါဒကိုစွဲကင်ထားနိုင်တာကြောင့်အခွင့်အလမ်းကုန်သွယ်ရေးရည်မှန်းချက်ကိုအဟန့်တားဖြစ်စေနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ရှင်
။ကျေးဇူးပါပဲဒေါက်ကင်ဆိုဝင်ရေ။ဒါကတော့ VOA ဝိုင်းတော်သူဒေါက်ကင်ဆိုဝင်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကနေပြီးတော့သတင်းပေးပို့လိုက်တာဖြစ်ပါတယ်။အခုတော့ကချင်ပြည်နယ်ကတိုက်ပွဲသတင်းနောက်ဆုံးအခြေအနေတွေကိုပြောပြမှာပါ။ကချင်ပြည်နယ်မိုးညင်းမြို့အနီးမှာတနင်္လာနေ့ကလေကြောင်းကနေ3ချိန်တိုက်ခိုက်တဲ့အထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပေမဲ့ဒီကနေ့မှာတော့တိုက်ပွဲတွေဟာငြိမ်သက်နေပြီးမိုးညင်းမြို့အခြေအနေဟာလည်းပုံမှန်အတိုင်းရှိနေတယ်လို့မိုးညင်းခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။အစိုးရစစ်တပ်ပိုင်းမြဝတီတည်ရင်ဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာတော့တပ်မတော်ကနယ်မြေရှင်းလင်းစဉ်မှာ KIA တပ်နဲ့တိုက်ပွဲဖြစ်ပွားပြီးကချင်ဘက်ကအင်အားအများပြားနဲ့တပ်မတော်စစ်ကြောင်းကိုတိုက်ခိုက်လာတာကြောင့်လေကြောင်းပြင်အမြောက်ကူနယ်ပါတိုက်ခိုက်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။နောက်ဆုံးအခြေအနေတွေကိုတော့စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
။ဟုတ်ကဲ့မွန်ညင်းဒေသအတွင်းတိုက်ပွဲတွေဟာ15ရက်နေ့နေကင်းပိုင်းကစတင်ဖြစ်ပွားခဲ့ရက16ရက်နေ့မှာအစိုးရတပ်ဖက်ကရဟတ်ရင်2စီးနဲ့2ချိန်တိုက်လေရင်2စီးနဲ့1ချိန်လေကြောင်းပစ်ကူတုံးပြီးတိုက်ခိုက်ခဲ့ရတဲ့အထိတိုက်ပွဲတွေကြီးမားခဲ့ပါတယ်။ပထမဆုံးအကြိမ်လေကြောင်းတိုက်ခိုက်ချိန်ဟာအာထာကတဲ့ဘုံကထိန်လှဲ့ပွဲအပြီးလောက်မှာစတင်ဖြစ်ပွားခဲ့တာကြောင့်မြို့တွင်းမှာရေရုပ်သေးသေးဖြစ်ပွားခဲ့တယ်လို့လေကြောင်းကပစ်ခတ်တာတွေကိုမြို့ခံတွေကမြင်တွေ့ခဲ့တဲ့နောက်ညပိုင်းမှာတော့အသွာအလာတွေကျဲပါပြီးညစည်းကိုပါပိတ်ထားခဲ့ရပါတယ်။ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားတာမရှိဘဲမူးညင်းမြို့အခြေအနေဟာပုံမှန်အတိုင်းရှိနေတယ်လို့ခရိုင်အုပ်ချုပ်ရေးမှူးဦးအောင်စိုးမိုးကအခုလိုပြောပါတယ်။
ဒီတော့အေးချက်ကြပါလားဘာမှမရှိပါဘူးဗျာမနေ့ကတော့လေနေဟိုင်းနဲ့ပြတဲ့ခါရောဟိုပြုတ်တူပြသွားတော့နည်းနည်းလေးတော့သူတို့ဟိုထိတ်ကြမှုတော့ရှိတာပေါ့ဗျာနင်းရတော့နော်ဟိုဟိုထိတ်ကြမှုဆိုတာကခုနရှိတယ်လေတော့နည်းနည်းရစီနဲ့ဆိုင်တော့နည်းနည်းလေးသွားလာလိမ့်မယ်ဆိုတာပေါ့နော်အခုကတော့ပုံမှန်ပြန်ပြီးရှိကားနေပါလေဆိုလို့နည်းနည်းကအသာဒီနေ့တော့တိုက်ပွဲဖြစ်တော့ရှိပါဘူး
မူးညင်းအနီးတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအစိုးရစစ်တပ်ပိုင်းမြဝတီသတင်းဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာတော့တပ်မတော်စစ်ကြောင်းက15ရက်နေ့ကမူးညင်းမြို့ဝင်းကျင်မှာနေမြေရှင်းလင်းရာမှာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ကြောင်းတနက်တလဲနဲ့ခရမ်းအချို့အပြင်စခန်းတစ်ခုကိုတင်းစီရရှိခဲ့ကြောင်း16ရက်နေ့မှာတော့ KIA ဘက်ကအင်အားဖြည့်တင်းပြီးတပ်မတော်စစ်ကြောင်းကိုတိုက်ခိုက်လာတာကြောင့်လေကြောင်းက3ချိန်ပြစ်ခတ်တိုက်ခိုက်ခဲ့ရကြောင်းသတင်းထုတ်ပြန်ထားပါတယ်တမရော်ကရှင်းလင်းရတာဟာ KIA ကမွန်ညင်းမြို့အနီးမှာမိုင်းထောင်တာလူသစ်စုဆောင်းတာနဲ့စစ်ကြေးကောက်ယူတာတွေရှိတယ်လို့ဒေသခံတွေမိုင်းထိတေဆုံးတာထိခိုက်တာတွေရှိခဲ့တာကြောင့်လို့လည်းဖော်ပြပါတယ်မွန်ညင်းခရိုင်အုပ်ချုပ်ရေးမှူးဦးအောင်စိုးမိုးကတော့ဒီနှစ်အတွင်းမှာမိုင်းထိသူ18ယောက်ရှိရလို့လည်းပြောပါတယ်ဆို
တော့ကျွန်တော်မှတ်တမ်းရဆိုရင်အခု18ယောက်လောက်ရှိသွားပြီဒီလာပိုင်းရပါပြီတော့ဟိုတော့တော့ဟုတ်တယ်အစောရသွားရင်တော့ကျွန်တော်တို့ဟိုမြစ်သွားချိုးပဲအော်အဲ့ကတော့တောင်ကြီးပေါ့ဗျာ။ဒါကြီးသွားတာဒါတော့ဝေးမှာဘူး။ဆံမိုင်၃မိုင်လောက်ပဲရှိပါလေကျွန်တော်မြို့ဆောင်လာဆိုတော့အဲ့လိုသွားတဲ့ခါကျတော့မိုင်းကြီးတာဆိုရင်ကျွန်တော်စေရင်ရဆို၁၈ယောက်လောက်တော့ရှိပါလေ
။ KIA ဘက်ကမူးညင်းအနီးမှာသူတို့တက်စခန်းတွေကိုအရင်ကတည်းကအခြေစိုက်ထားတာဖြစ်ကြောင်းနဲ့ဒီရက်ပိုင်းမှာစင်ပေါ်တိုက်ရင်ကို KIA တပ်ဖွဲ့ဝင်၅ယောက်ကဝင်ရောက်ပစ်ခတ်တယ်လို့အကြောင်းပြပြီးမူးညင်းအနီးကစခန်းတွေကိုတိုက်ခိုက်လာတာဖြစ်ကြောင်းပြောဆိုထားပါတယ်။ဒေသခံတချို့ကတော့ဒီကနေ့မှာအာနာပိုင်တွေကတိုက်ပွဲဖြစ်ပွားရဒေသဘက်ကတောင်ရတွေကိုတွာလာခွင့်ပိတ်ထားကြောင်းနဲ့မူးညင်းမြို့ပေါ်မှာတော့ဈေးတွေကျောင်းတွေပုံမှန်ဖွင့်ထားကြောင်းပြောကြပါတယ်။လက်တလောဖြစ်ပွားတဲ့မူးညင်းတိုက်ပွဲမှာအစိုးရတပ်ဘက်ကအရာရှိတယောက်နဲ့စစ်သည်နှစ်ယောက်ကြာဆုံးပြီး KIA ဘက်ကထိခိုက်ကြဆုံးမှုကိုတော့မသိရသေးပါဘူး။မွန်ညင်းဒေသအတွင်းမှာအရင်ကအခုလိုပြင်းထန်တဲ့တိုက်ပွဲတွေမရှိခဲ့ပဲရွေးကောက်ပွဲပြီးချိန်မှာအခုလိုတိုက်ပွဲတွေပြင်းထန်လာတဲ့အပေါ်မှာတော့ဒေသခံတွေကစိုးရိမ်မှုတွေရှိနေပါတယ
်အခုလိုကချင်ပြည်နယ်ကတိုက်ပွဲအခြေအနေကိုကြားခဲ့ရပြီးတဲ့နောက်မှာတော့ဒီသမိုင်းဝင်2015ရွေးကောက်ပွဲကြီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့အပြတ်အသတ်အနိုင်ရပြီးတဲ့အခါမှာအစိုးရဖွဲ့စည်းနိုင်တဲ့အချိန်မှာ အများပြည်သူတွေဘာတွေမျှော်လင့်ထားပါသလဲဆိုတာကိုဆက်ပြီးတော့စူးစီးတင်ပြမှာပါရှင်
။ရွေးကောက်ပွဲရလဒ်တွေအရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အများစုအနိုင်ရလိုက်တဲ့အတွက်အတိုက်ခံတွေဖွင့်မဲ့အစိုးရအဖွဲ့တစ်ခုမြန်မာနိုင်ငံမှာပေါ်ပေါက်လာမှာကိုမြန်မာပြည်သူတွေစိတ်လှုပ်ရှားနေကြပါတယ
်။အရန်ကျဉ်းနဲ့ပြီးတော့အရန်ပျော်ပါတယ်အဲ့လိုအရန်ကိုလည်းပီတိဖြစ်တယ်အန်တီတို့မျှော်လင့်နေတာလည်းကြားပါဘူးပေါ့နော်အန်တီဟိုဘယ်လိုကောင်းလဲအကြောက်ရင်ကင်းမြတာစီကံပေါင်းနဲ့လွတ်လွတ်လပ်လပ်လေးနေချင်တာကြားပါယူစိုးရိမ်စိတ်ကလေးတွေဖြစ်တယ
်ဟိုဘယ်သူပဲဝင်ဖြစ်ဖြစ်အကောင်လုံးအဆင်ပြေစေချင်တာပေါ့နော်အကောင်လုံးခုလိုမျိုးအလုံးဈေးပဲရောဘာတွေရောပေါ့နော်အကောင်ပြည်သူလူထုတွေအတွက်အကောင်လုံးပဲဟိုဆက်လက်တယ်လို့မျိုးလေးပဲပြောပြောရှင်းရှင်းနဲ့ပဲခုလိုမျိုးလေးပဲအေးအေးချမ်းချမ်းလေးနဲ့ပဲဖြစ်သွားစေချင်ပါတယ်
တမ်းမြာအများကြီးနောက်ကျခဲ့တာ။အဲတော့ဒီအောင်မြင်မှုကတဆင့်။တကယ်ဘယ်လိုကောင်းလဲ။အနည်းဆုံးတော့ဒီအရှိတောင်အရှမ်းမှာတကယ်ထိတ်တန့်ရောက်လာတဲ့နိုင်ငံတကာနိုင်ငံကျခဲ့ဖြစ်လာလိမ့်မယ်လို့ပဲယူဆတော့ပါ။တို့လည်းစူးစမ်းမှာပဲ
။တနင်္ဂနွေနေ့ကနိုင်ငံရေးပါတီတွေနဲ့တွေ့ဆုံချိန်မှာသမ္မတကြီးဦးသိန်းစိန်ကငင်းချဲနဲ့အသွင်ကူးပြောင်းရေးကိုအာမခံခဲ့တာကြောင့်လဲမျောလင်းချက်တွေပိုးပြီးရှင်သန်ခဲ့ပါတယ
်ပြည်ပြောင်းလဲလုပ်ငန်းစဉ်များကလည်းအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့ခရီးရွက်ောက်ပေါ်ရှိတယ်ကျွန်တော်တို့အောင်မြင်စွာကျင့်ပါနေခဲ့ဖြစ်ပါတယ်ကျွန်တော်တို့အစိုးရဖက်ရင်လည်းကြာရှိနေတဲ့အစိုးရဆက်ကတော့အဲဒီမှာတည်ဆင်းမှုတွေများနေမှုတွေများလုံခြုံမှုတွေများပြဋ္ဌာန်းချက်များတိုင်းဆက်လက်ဆောင်ရွက်ပြီးအတွင်းဦးပြောင်းရေးကိုချောမွေရောဆောင်ရွက်ပေါင်းဖြစ်ပါတယ
်။နိုင်ငံရေးပါတီတွေမှာကိုယ်စားလှယ်ဖြစ်တက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဦးညံဝင်းကလည်းအမျိုးသားပြန်လည်တည်မြဲရေးကိုအဓိကထားပြောဆိုခဲ့ပါတယ်။
ဟိုကရှိတဲ့၈ခုနဲ့ပါတီစတဲ့ဖွဲ့စည်းကြတဲ့ကဒီနေ့ဒီကျွန်တော်တို့ကိုင်ဆွေးတာလေကျွန်တော်တို့ရဲ့ပူပါတာဖြစ်ပါ။အဲ့ဒါကပါလေဆိုအမျိုးသားရင်းချစီ
နှစ်ပေါင်းများစွာရှိခဲ့တဲ့စစ်အုပ်ချုပ်ရေးကာလနိုင်ငံရေးဖိနှိပ်မှုတွေကြားမှာဒီမိုကရေစီရေးလှုပ်ရှားသူတွေအနေနဲ့နစ်နာဆုံးရှုံးခဲ့ရတာတွေအများကြီးရှိပါတယ်။ဒါပေမဲ့လည်းအခုရွေးကောက်ပွဲရလဒ်ကအဖက်ဖက်ကနှိမ့်ချနေတဲ့အတိုင်းပြည်ကိုပိုးပြီးတိုးတက်အောင်လှုပ်လို့တဲ့ဆန္ဒကပုံမှုပြင်းပြနေတယ်လို့လည်းမြင်တဲ့အကြောင်းမြမအရေးကျွမ်းကျင်သူတဦးဖြစ်တဲ့ Richard Hosey ကမြင်ပါတယ
်။ This desire that everyone has is just for the country and the communities to get back on their feet.
နိုင်ငံအတွက်ရောလူဖွဲ့စည်းတွေအတွက်ရောကိုခြေတော့ပေါ်ကိုရက်ပြီးကဘာနဲ့ပြန်ပြီးထိတွေ့ဆက်ဆက်နိုင်ဖို့ကိုဆန္ဒပြင်းပြကြတာပါဒီဆန္ဒပြင်းပမှုကလူတချို့ရဲ့နှလုံးသားမှာနည်းနည်းရှိုင်းရှိုင်းရှိနေတဲ့ဒေါသနဲ့အမုန်းတရားတွေကိုတောင်ကျော်လွန်ပါတယ
်လူခွေရေးစောင့်ကြည့်လေးလာရေးအဖွဲ့အာရှဆိုင်ရာဒုညွှန်ကြားရေးမှူး Phil Robinson ကတော့ NLD ပါတီအများစုအနိုင်ရလိုက်တာကိုမြန်မာပြည်သူတွေကသူတို့အောင်ပွဲဖြစ်သတ်မှတ်ထားတယ်လို့ဒေါက်ဆန်းစုကြည်ရဲ့ဥဆောင်မှုကိုခိုင်ခိုင်မာမာယုံကြည်မျှော်လင့်နေတယ်လို့မြင်တဲ့အကြောင်းအခုလိုပြောပါတယ
် What you saw with her was a creation of a counter current was a creation of almost
မြန်မာပြည်သူတွေအတွက်ဒေါက်ဆန်းစုကြည်ကတွားနေတဲ့လမ်းကြောင်းကြီးတစ်ခုလုံးကိုပြောင်းလဲအောင်လုပ်နိုင်တဲ့သူအမှောင်ထဲမှာဖျောင်းနိုင်မိကိုမြင်ရအောင်ဖန်တီးနိုင်တဲ့သူလို့တော့တင်စားနိုင်ပါတယ်အရာရာတိုင်းထက်ပိုပါတယ်ပြည်သူတွေရဲ့ဒီမိုကရေစီအရေးအတွက်အနှစ်နှစ်ပေးဆက်ထားတဲ့ပေးဆက်မှုတွေမျှော်လင့်ချက်တွေကိုပြန်ရလိုက်တာလို့လည်းပြောနိုင်ပါတယ်
။ပကြီအမှုပညာရှင်နိုင်ငံရေးအကျဉ်းသားဟောင်းကိုထိန်လင်းကတော့အပြောင်းလဲဖြစ်ဖို့မျှော်လင့်နေသူတွေထဲမှာထောင်ဝင်တန်းတွေပါတယ်လို့လည်းဆိုပါရယ်။သူ့အနေနဲ့အကျဉ်းတော်လုံခြုံရေးအရာရှိတွေနဲ့ကောင်းကောင်းမွန်မွန်ဆွေးနွေးနိုင်ခဲ့တဲ့အကြောင်းသူတို့ကလည်းအတိတ်ကဖြစ်ပျက်ခဲ့တာတွေအတွက်စိတ်မကောင်းဖြစ်တဲ့အကြောင်းပြောပြကြတယ်လို့ဆိုပါရယ်။ဒီအချိန်ကရှေ့ကိုဆက်သွားရမယ်ပြုပြင်ပြောင်းလဲရမယ်အချိန်ပါလို့လည်းကိုထိန်လင်းကပြောပါတယ်ရွက်ောက်ပွဲနောက်ပိုင်းအစိုးရအပြောင်းလဲတွေပေါ်ပေါက်လာတဲ့အခါပြုပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးအတွက်အလားအလာကောင်းတွေထွက်ပေါ်လာဖို့လဲပြည်သူအများကမျှော်လင့်နေကြတာပါတစ်ချိန်တည်းမှာပဲမဲဆန္ဒရှင်ပြည်သူတွေရဲ့တခဲနဲ့ရွေးချယ်မှုနဲ့ NLD ကအစိုးရဖွဲ့နိုင်တဲ့အထိမဲအပြတ်သက်နဲ့အနိုင်ရသွားပြီမဲ့လဲအစိုးရတဲ့အနေနဲ့အုပ်ချုပ်ရေးအပြောင်းလဲအပေါ်မျှော်လင့်ချက်အတိုင်းဖြစ်လာပါမလားဆိုတဲ့စိုးရိမ်မှုတွေလဲပြည်သူတွေကြားမှာရှိနေပါတယ်ရှင်
ဆူရရဲ့လက်ကျန်တတန်းလိလတာကာလအတွင်းပြည်သူတွေအတွက်အကောင်းဆုံးဘာတွေများလှုပ်ဆောင်ပေးသွားနိုင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်လေ။လက်ရှိဆူရကိုတတန်းမကုန်ခင်ဘာတွေများလှုပ်ဆောင်ပေးစီလိုပါတယ်ဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1239 382 999လေးကိုဆက်သွယ်ပြီးဖုန်းနံပါတ်ချုပ်တင်ပေးပို့ထားပါ။ဒ တိုင်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးချင်တာကိုအီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
အင်္ဂါနေ့ညပိုင်းအစီအစဉ်မှာဆွေးနွေးမယ့်ဒီလက်ရှိအစိုးရတပ်တန်းကာလအတွင်းပြည်သူတွေတောင်းဆိုချက်တွေကိုသောရရှင်တွေကိုယ်တိုင်ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုလိုဒီလက်ရှိအစိုးရတပ်တန်းကာလအတွင်းမှာနိုင်ငံရေးအကျဉ်းသားအားလုံးလွှတ်ပေးရေးကိုအစာငတ်ခံဆန္ဒပြနေတဲ့ကိုအောင်မိုင်းဆက်နဲ့ចောင်းသားနှစ်ဦးဟာတော့အစာငတ်ခံဆန္ဒပြတွေကိုအစာငတ်ခံဆန္ဒပြနေတာကိုယာယီရန်နာလိုက်မယ်လို့သိရပါဗါးကြောင့်လဲဆိုရင်ဒီနိုင်ငံရေးအကျဉ်းသားသူတို့ရဲ့ဒီကျန်းမာရေးအခြေအနေဆိုးရွားလာနေတဲ့အပေါ်မှာရွှေဝါရောင်တန်ဃာတော်တွေနဲ့အခြားဖွဲ့စည်းအသီးသီးကနေပြီးတော့မေတ္တာရက်ခံချက်တွေကြောင့်ဖြစ်တယ်လို့ဆိုပါတယ်စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မအေးမာကပြောပြမှာပါရှင
်အသည်းနဲ့ကြောက်ကပ်ကိုထိလာတဲ့အထိကျမ်းမာရေးဆိုးဝါးလာနေပြီဖြစ်တဲ့အစာငတ်ခံဆန္ဒပြနေတဲ့ဘကတာခေါင်းဆောင်ကိုအောင်ပန်းဆန်းရှိရာရန်ကုန်စေယုံကြီးကိုရန်ကုန်နဲ့မန္တလေးကရွှေဝါရောင်တန်ဃာတော်တွေလာရောက်ပြီးအစာငတ်ခံဆန္ဒပြမှုတွေကိုယာယီရက်နာဖို့မြစ်တာရက်ခံခဲ့တာပါဒီအတွက်ယာယီရက်နာဖို့ဆုံးဖြတ်ခဲ့ရပေမဲ့လိုအပ်လာတဲ့အခါအစာငတ်ခံဆန္ဒပြမှုကိုပြန်လုပ်ချင်လုပ်မှာဖြစ်တယ်ဆိုပြီးကိုအောင်မိုင်းဆန်းကဆိုပါတယ
်ဒီနေ့မနေ့မှာရွှေဝါရောင်တန်ခိုးဆိုတဲ့ကျားတော်တရားကြီးကြွလာပြီးတော့ဒီကတည်းကဒီအနန္ဒီရလေးကျွန်တော်ဆွဲကြည့်နေပါတယ်ပေါ့နော်ဒီကကြွလာပြီးတော့ကျွန်တော်ဓာရီရဲ့ပြည့်ကျွန်တော်ရဲ့ပြည့်ဒီခဏရပိုင်းပြည့်လေးကသူကမြစ်တက်ရက်ခံတယ်အရင်ကတည်းကပြည့်ရတယ်မြစ်တက်ရက်ခံတာကရှိတယ်အခြားနိုင်ငံကြီးကဟိုပြည်ရာပေါ်လေမျိုးပေါ်ရတယ်မြစ်တက်ရက်ခံတာလည်းရှိတယ်ဆိုဒီဆွဲကြည့်အားလုံးကမြစ်တက်ရက်ခံတဲ့အရာကိုတောက်တာကမပြရဓာရီရဲ့ဆန်းလိုက်တာ
26ရက်ကြာတောက်ရီကိုသာတောက်ပြီးစစ်ကူမှုမခံယူထားတဲ့ကိုအောင်မိုင်းဆန်းဟာတန်ဃာတော်တွေကြွလာပြီးတဲ့နောက်မှာတော့အစာငတ်ခံဆန္ဒပြမှုကိုယာယီရနားလိုက်ပြီးစေကူတမှုစတင်ခံယူနေပြီဖြစ်တယ်လို့တာယာဝတီအကျဉ်းထောင်မှာအစာငတ်ခံဆန္ဒပြနေတဲ့ကျောင်းသားတွေကလည်းစေကူတမှုခံယူဖို့အတွက်ရန်ကုန်စေယုံကြီးကိုလာရောက်ဖို့စီစဉ်နေကြပြီဆိုပြီးစေယုံမှာရှိနေတဲ့ဘကတာကျောင်းသားတဦးကလည်းပြောပြပါဗျ
။ဟုတ်ကဲ့ပါခင်ဗျာ။အခုဟိုဟာကြွေးတလုံးချိတ်ထားပါတယ်ခင်ဗျာ။စေဝါကူတမှုကိုအဲ့လိုဂရိပေးပြီးမကြခင်မှာပဲစေဝါကူတမှုကိုခံယူပါတယ်ခင်ဗျာ။ဟုတ်အခုလေးပဲကျွန်တော်တို့အဆက်အသွယ်ရပါတယ်။ဒီတာဝရီမှာကြံထားတဲ့အစာငတ်ခံဆန္ဒပြသူတွေကလည်းအခုသူတို့ရဲ့အစာငတ်ခံဆန္ဒပြမှုကိုကိုအောင်မိုင်းဆန်းကခိတခဏရန်လာတယ်ဆိုတဲ့အတွက်သူတို့လည်းယာယီရက်ဆိုင်လိုက်ပါပြီ။အစာငတ်ခံရက်ဆိုင်လိုက်ပြီးလေသူရဲ့ကျမ်းမာရေးအခြေအနေကိုတာယောဒီစေုံကြီးမှာစစ်စီရဲ့အခါမှာဟိုသို့ရင်ရတဲ့အနေအထားရှိတဲ့အတွက်အခုလာမယ့်နိုင်ွယ်တနာရီအတွင်းမှာပဲရန်ကုန်စေုံကြီးကိုလွှဲပြောင်းကုသဖို့ကြောင်းလာတော့မှာပ
ါစေုံတက်နေစေဖြစ်ပြီးအစာငတ်ခံဆန္ဒပြနေသူတူဖြစ်တဲ့မန္တလေးတိုင်းတောင်တာမြို့နယ်ကဘကတာကျောင်းသားကိုမျိုးမြတ်ဆန်ကတော့နိုင်ငံရေးကျင်းသားတွေအများဆုံးလှုပ်ပေးဖို့နဲ့ဆွဲဆိုထားတဲ့ပုံမှန်တွေကိုရုပ်သိမ်းပေးဖို့အစိုးရကိုတောင်းဆိုလိုက်ပါတယ
်ခေတ္တခဏကျမ်းမာခြင်းတော့ဖြစ်ပါတယ်ဆန္ဒတဲ့နိုင်ငံကျင်းသားတွေမတရားဆန္ဒခံတဲ့အကျင်းသားတွေကိုလည်းအများဆုံးပြုတ်ပြေးဖို့နဲ့မတရားဆွဲဆိုထားတဲ့ပုံမှန်တွေကိုလည်းရုံသိမ်းပေးဖို့အစိုးရအနေနဲ့လုပ်ဆောင်ပေးဖို့လိုအပ်တယ်ဆိုတာကိုအစိုးရမှာတာဝန်ရှိရဆိုတာကိုကျွန်တော်ပြောချင်ပါတယ်
။ပြီးခဲ့တဲ့တပတ်ခန့်ကအစိုင်းယောဂါရှိတဲ့ကိုဖြိုးတနဟာတာယာဝတီအကျဉ်းထောင်မှာပဲအစာငတ်ခံဆန္ဒပြရင်သတိမေ့မျောသွားတဲ့အတွက်ရန်ကုန်စေယုံကြီးကိုပို့ခဲ့ရပါတယ်။ဒီအတွက်အစာငတ်ခံဆန္ဒပြမှုကိုမိခင်ရဲ့မေတ္တာရက်ခံမှုတွေကြောင့်ရက်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်။ဒါအပြင်အင်းစိန်ထောင်နဲ့မြင်းညံထောင်တွေမှာတော့နာပိုင်တွေကတောက်ရီဖက်တောက်မှုတွေနဲ့အကြမ်းဖက်ရိုက်နှက်မှုတွေရှိတာကြောင့်အစာငတ်ခံဆန္ဒပြမှုတချို့ရက်နာခဲ့ရပါတယ်။အခုအခါမှာတော့အဖွဲ့အစည်းအသီးသီးကကျောင်းသားတွေရဲ့ကျန်းမာရေးစိုးရိမ်ချက်တွေနဲ့နိုင်ငံရေးမငြိမ်မသက်ဖြစ်မှာကိုစိုးရိမ်ပြီးကျောင်းသားတွေအစာငတ်ခံဆန္ဒပြမှုတွေကိုဆက်မလုပ်ဖို့မြစ်တိုင်ရက်ခံမှုတွေနဲ့တောင်းဆိုမှုတွေဖြစ်လာတာပါ။မြန်မာနိုင်ငံမှာတော့နိုင်ငံရေးကျင်းသားကူညီဆောက်ရှောက်ရေးအဖွဲ့ AAPP ရဲ့စည်ရင်းစရာအရနိုင်ငံရေးကျင်းသား109ဦးရှိပြီးလူ့အခွင့်အရေးနဲ့နိုင်ငံရေးအရတရားရင်ဆိုင်နေရတဲ့တက်ကြွလှုပ်ရှားသူပေါင်း460ကျော်ရှိနေတာပါ။2015ခုနှစ်ရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရထားတဲ့ NLD ကတော့နိုင်ငံရေးကျင်းသားတွေအရေးဦးစားပေးကိစ္စတစ်ခုအဖြစ်ဆောင်ရွက်ဖို့အတွက်ဂတိပြုထားသလိုအစိုးရသက်တမ်းအနှဲငယ်ကြံသေးတဲ့သမရဦးသိန်းစိန်ကိုလည်းတောင်းသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့အတွက်နိုင်ငံရေးပါတီတချို့ကပြီးခဲ့တဲ့ရက်ကပဲတောင်းဆိုထားပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့အင်္ဂါနေ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဆက်လက်တင်ဆက်သွားမယ့်ရွေးကောက်ပွဲအထူးအစီအစဉ်တွေမှာနားဆင်ရမှာကတော့
ကျွန်တော်တို့ကဖောင်ဒေးရှင်းတွေချထားပြီးတော့ရှေ့လာမယ့်အစိုးရကတကယ့်နိုင်ငံရေးဆွေးနွေးပွဲတွေကိုဆောင်ရွက်ဖို့ဖြစ်ပါတယ်အခုကအချိန်ကလည်းမရှိတော့တဲ့အတွက်ဆောင်ရွက်ဖို့မလဲမဖြစ်နိုင်တော့ပ
ါဘူးမြမနိုင်ငံရေးစင်တာကတာဝန်ခံတအုပ်ဖြစ်သူဦးအောင်နိုင်ဦးကနေ VOE ကိုပြောသွားတာပါရှင်အပြည့်အစုံကိုတော့စောင့်မျှော်နှာစင်ကြပါနော်အခုတော့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုပြောပြမှာပါရွေးကောက်ပွဲမှာအပြတ်အသတ်ရှုံးနေခဲ့ရပေမဲ့ပြည်သူလူထုရဲ့ရွေးချယ်မှုကိုလက်ခံကြရမှာဖြစ်တယ်လို့လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြောပါတယ်လွှတ်တော်ရင်းမှာအတိုက်ခံဖြစ်ရက်တီမှာမဟုတ်ပဲသဘောထားတူညီတဲ့နိုင်ငံအရေးအရာတွေကိုပူးပေါင်းလှုပ်ဆောင်သွားပါမယ်လို့လည်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲမှာမရှုမလရှုံးနေခဲ့ရတဲ့လက်ရှိအာဏာရပါတီကနေအစိုးရတဲ့လက်ထက်မှာရှေ့ဆက်ဘာရီဘလို့ရက်တီသွားမလဲဆိုတာကိုတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပြီးတဲ့ရွေးကောက်ပွဲရလဒ်တွေအရလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအဓိကအထိုက်ခံမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုမရှုမလရှုံ့နှိမ်နေတာဖြစ်ပါတယ်လက်ရှိလွှတ်တော်မှာဥပဒေပြုခွင့်အာဏာအပြည့်အဝရရှိထားတဲ့အနေအထားကနေလွှတ်တော်ရင်းမှာလူနည်းစုအထိုက်ခံဖြစ်ကိုရောက်ရှိသွားမယ်လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့နိုင်ငံအရေးအရာကိစ္စတိုင်းကိုအတိုက်အခံလုပ်မှာမဟုတ်ဘူးလို့ပါတီရဲ့ပူရဲဥက္ကဋ္ဌဦးသေးဦးကအခုလိုပြောဆိုလိုက်ပါတယ်
။သူများတွေကဘလောက်ပဲအတိုက်အခံလို့ပြောကျွန်တော်တို့ကအတိုက်အခံလို့မပြောဘူးလို့ဟောကိုင်းမဲ့လို့ပဲပြောခဲ့တယ်။နော်။အဲ့တော့ကျွန်တော်တို့မှအတိုက်အခံမရှိဘူး။ကောင်းတဲ့ဥစ္စာတွေပေါင်းလို့မယ်။နော်တူတာတွေပေါင်းလို့မယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲရလဒ်တွေအပြီးတန်မထုတ်ပြန်နိုင်သေးပဲတချို့တဝက်ကြမ်းရှိနေသေးတယ်လို့အနိုင်ရလွှတ်တော်အမတ်တွေကိုတိုင်ကြားမှုတွေအငင်းပွားမှုတွေကလည်းတစထွက်ပေါ်လာနေပါတယ်။အခုလွှတ်တော်အမတ်ဖြစ်ကြီးညာခံထားရသူတွေကိုရွေးကောက်ပွဲရလဒ်တွေအပြီးတန်ကြီးညာပြီးတဲ့နောက်45ရက်တိုင်အငင်းပွားခွင့်တိုင်ကြားခွင့်ကလည်းရှိနေသေးတာပါ။ဒါပေမဲ့လည်းလက်တလောထွက်ပေါ်လာတဲ့ရလဒ်တွေအရာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအပြတ်အသတ်အနိုင်ရတာကတော့ပြည်သူလူထုရဲ့ရွေးချယ်မှုဖြစ်လို့လက်ခံရမှာဖြစ်တယ်လို့လည်းပြည်ခိုင်ဖြိုးပါတီရဲ့ပူတွဲဥက္ကဋ္ဌဦးသေးဦးကပြောပါတယ
်။ဒါပြည်သူတွေကရွေးကြည့်တာပေါ့ဒီမိုကရေစီလမ်းကြောင်းမှာပြည်သူကနေပြီးတော့ဆုံးဖြတ်တယ်ပြည်သူကရွေးတယ်ပြည်သူကနေပြီးတော့မှစီမံခန့်ခွဲနိုင်မဲ့လူကိုသူရွေးတယ်အဲ့ရွေးကြည့်လို့အဆင်ပြေတယ်မပြေဘူးဆိုတော့အချိန်နဲ့ပြောမှာပေါ့
လက်ရှိပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီရဲ့အတွေ့အမှုအဖြစ်တာဝန်ယူထားသူပြည်ထောင်စုချမ်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်အမတ်ဦးစောလှထွန်းကတော့အခုလိုရှုံးနိမ့်မဲ့အရေးကြိုတွေးထားပြီးသားဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
ငါတော့မျောလင့်ထားပြီးသားပါပြီးတော့လွှတ်တော်ကြီးတစ်ခုအနေနဲ့လည်းပထမဆုံးအတွေ့အကြုံသာဖြစ်တာလေဒီမိုကရေစီပြောင်းလို့ဒါမလွဲမသွေကြုံတွေ့ရမယ့်ဟာပဲဝင်းရွေးကောက်မယ်နိုင်တဲ့သူတွေရှိမယ်ရှုံးတဲ့သူတွေရှိမယ
်ရှုံးနေခဲ့တဲ့အပေါ်မှာဝမ်းနဲ့စိတ်မကောင်းဖြစ်ရပါမယ်ဒီမိုကရေစီစနစ်အရာပြည်သူတွေရဲ့ရွေးချယ်မှုနဲ့နိုင်တခါရှုံးတက်လက်ဖြစ်နေအောင်ပါပဲလို့လဲလက်ရှိအာဏာရပြည်ထောင်စုချန်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ပူရဲဥက္ကဋ္ဌဦးသေးဦးကပြောဆိုသွားပါတယ်
။တမန်ရပြောမယ်ဆိုရင်စိတ်မကောင်းဖြစ်တယ်လို့ပြောရတယ်။သို့တော်လည်းမေတာပြင့်မြင့်တိုက်တဲ့ကိစ္စပဲ။တချိန်လုံးကလည်းကျွန်တော်အများနေတာပဲ။အခုကျွန်တော်အများနေတယ်။ဘက်ကနေနေတယ်။အနောက်တချိန်ကျရင်သူတို့ကများတယ်ကျွန်တော်ဘက်ကနေတယ်။ဒါဖြစ်ဥပ္ပစ်စင်နေပဲ။ဒီမိုစီကျင့်စဉ်ကိုကျင့်သုံးနေတဲ့ကျင့်သုံးစနိုင်ငံတွေမှာဒါတွေဖြစ်မှာ
ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကလက်ရှိရွေးကောက်ပွဲမှာလွှတ်တော်နှစ်ရပ်ပေါင်းအမတ်နေရာ42နေရာပဲရရှိထားတဲ့အချိန်မှာအဓိကအတိုက်အခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့အမတ်နေရာ390အနိုင်ရရှိထားပါတယ်ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုပြီး အာနာလွှဲပြောင်းရေးကိုငြိမ်ငြိမ်ချမ်းချမ်းဖြစ်စေရပါမယ်လို့ပြည်သူ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌလည်းဖြစ်သူတမရဦးသိန်းစင်ကအကြိမ်ငြိမ်ကြိပေးပြောဆိုနေသလိုတမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်လိုင်းဘက်ကလည်းပေါ်လာမဲ့အစိုးရတဲ့နဲ့လက်တွဲအလုပ်လုပ်မယ်လို့ပြောဆိုထားပါတယ်။တချိန်တည်းမှာပဲလက်ရှိရှုံးနေနေတဲ့ပြည်သူ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကရွေးကောက်ပွဲရလဒ်ကိုလက်တင်ခံတယ်လို့ပြောဆိုနေကြတာကြောင့်အစိုးရတဲ့တရငင်းချမ်းစွာပေါ်ပေါက်လာရေးပြည်သူတွေချားမှာတတိထားပြီးအကောင်းမြင်မျှော်လင့်ချက်တွေတိုးလာနေပါတယ်ရှင
်မတ်တင်ကီထိုက်ပြောပြသွားတာပါရွေးကောက်ပွဲရလက်အရာအတိုက်ခံဘက်ကအများစုအနိုင်ရလိုက်တဲ့အတွက်ပညာရေးကျန်းမာရေးကအဆဆပြုပြင်ပြောင်းလဲနိုင်မဲ့အခွင့်အရေးတွေရလာပြီဆိုပြီးမဲဆန္ဒရှင်တွေနဲ့အတိုက်ခံတွေကမျှော်လင့်ထားကြပါတယ် VOA သတင်းတော့ Daniel D. Carter Carterit နဲ့ Simon Lewis တို့ပေးပို့ထားတဲ့သတင်းပေးပို့ချက်တွေကိုအခြေခံပြီးတော့နန်းလန်ဖိုင်ကပြောပြမှာပါရှင်
။ရွေးကောက်ပွဲရလဒ်အရာ NLD အနိုင်ရလိုက်တဲ့အတွက်ပြည်သူလူထုကလိုလားတဲ့အပြောင်းလဲတွေကိုဖော်ဆောင်ခွင့်ရတော့မယ်ဆိုပြီးအများကမျှော်လင့်နေကြပါတယ်။လူငယ်အများစုကတော့ပညာရေးနဲ့ပတ်သက်တဲ့အပြောင်းလဲကိုမျှော်လင့်နေကြတယ်လို့ပြောပါရယ်။စာရေးကိရိယာပစ္စည်းအယောင်ဆိုင်ဝန်ထမ်းတူဖြစ်တဲ့မပွင့်ဖြူကတော့အခုလိုပြောပါရယ်
။အပြောင်းလဲမလုပ်မယ်ဆိုတော့ကျွန်တော်ညီမနိုင်ငံမှာဆိုတော့အများကြီးပေါ့ကိုဟိုပညာရေးစနစ်ပေါ့နော်ကိုပညာရေးစနစ်ဆိုလဲကျွန်တော်ကဖွဲတာရတာပေါ့နော်အခုလို့တွင်းနဲ့တစ်ခါပြောမယ်ဆိုတော့မပြောနိုင်ဘူးအဲ့လိုမျိုးအဓိကပညာရေးစနစ်ပေါ့ကိုပညာရေးရင်ပြောင်းလဲတင်တယ်လို့ထင်တာ
တယ်တယန်စာဓာတ်ပေါ်များတဲ့တိုင်းပြည်တပီဖြစ်ပေမဲ့အရှိတောင်အာရှမှာဖွံ့ဖြိုးမှုအ ਨੇ ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်နေတာကိုပြည်သူတွေအများစုကမကြေမနက်ဖြစ်နေကြတာပါရွေးကောက်ပွဲရလဲအရာတက်လာတဲ့အစိုးရဟာဒီတယန်စာဓာတ်တွေကိုပြည်သူအကျိုးအတွက်အမှန်တကယ်သုံးခဲ့မယ်ဆိုရင်ဒီတိုင်းမိဟာကြုံနေရတဲ့စီးပွားရေးလူမှုရေးခက်ခဲတွေကိုဖြေရှင်းနိုင်မယ်လို့မျှော်လင့်ကြတာပါ။လက်ဖက်ရည်ဆိုင်ပိုင်ရှင်တဦးဖြစ်တဲ့ဦးမြင့်ကျော်ကတော့အခုလိုပြောပါရယ်
။ဒီကျွန်တော်တို့နိုင်ငံဘောနော်တရားစာတာတွေဟိုအားလုံးထွက်တယ်ဘောနော်။ထွက်တဲ့အခါကျတော့ခုနပြောလို့အဲ့ဒီဟာတွေဟိုအဲ့ဒီဟာတွေကဟိုခုဟာကတော့လူနည်းစုလူတဆုပ်စာလက်ထဲမှာပဲရှိတယ်။အဲ့ဒါကိုနိုင်ငံပိုင်းအပြစ်ဖြစ်သွားလို့ရှိရင်တော်တော်ပြောင်းလဲသွားလိမ့်မယ်လို့မျှော်လင့်တယ်။
ဒီရေကောက်ပွဲကနေအကြီးမားဆုံးရလိုက်တဲ့အကျိုးအမြတ်ကတော့ပြည်သူတွေရဲ့အားပေးထောက်ခံမှုနဲ့ပူးပေါင်းမှုဖြစ်တယ်လို့မန္တလေးတိုင်း NLD ခေါင်းဆောင်တဦးဖြစ်တဲ့ဦးရွှေလာကမြင်ပါတယ်။အရင်ခေတ်အဆက်ဆက်ဆိုရကိုမယုံကြည်ခဲ့ကြတဲ့လူထုဟာနောက်အနာဂတ်မှာတော့အစိုးရနဲ့ပူးပေါင်းလာမှာကိုသူမျှော်လင့်တာဖြစ်ပါတယ
်။အင်မတန်မှအရေးကြီးပါတယ်ခင်ဗျာ။ကျွန်တော်တို့နိုင်ငံကဒီမိုကရေစီကူးပြောင်းကာလမှာဖြစ်တဲ့အတွက်ဒီလိုနိုင်ငံရေးစနစ်အပြောင်းအလဲတစ်ခုမှာပြည်သူလူထုရဲ့ထောက်ခံမှုထောက်ခံမှုနဲ့မေးပေးမှုဟာဒါအရေးကြီးဆုံးအချက်ပဲဖြစ်ပါတယ
် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲမှာအများစုနိုင်ရလိုက်တာနဲ့ပတ်သက်ပြီးသဘောထားအမြင်တွေပါအခုလိုရွေးကောက်ပွဲမှာအတိုက်ခံပါတီအနိုင်ရလိုက်တဲ့အတွက်အပြောင်းလဲတွေနေ့ချင်းညချင်းပေါ်လာတော့မှမဟုတ်ဘူးဆိုတာကိုလည်းလူထုကနားလည်လက်ခံထားကြပါတယ
်နယ်လဖိုင်ပြောပြသွားတာပါရှင်ရွေးကောက်ပွဲတွေကျင်းပပြီးစီးသွားတဲ့မြန်မာနိုင်ငံမှာအစိုးရတဲ့လက်ထက်လက်နက်ကင်ပဋိပက္ခတွေဖြည့်ရှင်ရေးအလားအလာတွေပေါ်ရိုက်ခတ်မှုတွေရှိလာမှာကိုစိုးရိမ်မှုတွေလည်းရှိနေကြပါတယ်။ဒါပေမဲ့လည်းမြန်မာငြိမ်းချမ်းရေးစင်တာ MPC တာဝန်ရှိသူတဦးဖြစ်တဲ့ဦးအောင်နိုင်ဦးကတော့ဆစ်ဆက်ဆွေးနွေးရေးလုပ်ငန်းစဉ်တွေဆက်လက်အကောင့်ထဲပေါ်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြောပါတယ်။ VOA ဝိုင်းတော်သားကုသညူကနေဦးအောင်နိုင်ဦးကိုနေပြည်တော်မှာတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင်။
ဥက္ကဋ္ဌနိုင်ကအခုဒီတနင်္ဂနွေလို့ပြစ်ခတ်ရဆဲကြီးပေါ့နောက်ရှစ်ဆက်လုံငန်းတွေလည်းရှိတယ်အဲ့တော့သူတို့တတ်မှတ်ချိန်တွေရှိပါတယ်ဥမာရက်90အတွင်းနိုင်ငံရေးဆွေးနွေးရမယ်ပါညာတို့ဒီတတ်မှတ်ချိန်အတွင်းမှာအလင်းမြန်လုံနိုင်မယ်နေတာရှိလား
ရှိပါတယ်ခင်ဗျအခုဆိုလို့ရှိရင်ကျွန်တော်တို့ဒါ GICM လို့ခေါ်တဲ့ဒီပြစ်ခတ်ရဆဲကြီးကိုညှိနှိုင်းကောင်တွယ်ဖော်ရေးကော်မတီပေါ့နော်ဒါအစည်းအဝေးဒါဒုတိယအကြိမ်ဖြစ်ပါတယ်အဲ့တော့ဒီအစည်းအဝေးကပဲကျွန်တော်တို့ခုနရက်ပေါင်း60အတွင်းမှာမှုပေါင်းရေးဆွေးရမယ်ကိစ္စရှေ့ပေါင်း90အတွင်းမှာနိုင်ငံရေးဆွေးနွေးပွဲလုပ်ရမယ့်ကိစ္စကိုကျွန်တော်တို့ deadline တွေကိုအခုဘယ်ရက်မှာပါဆွေးနွေးမယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးနေတာဖြစ်ပါတယ်။ဆိုတော့အခုလာမယ့်21ရက်နေ့ဆိုလို့ရှိရင်လည်းကျွန်တော်နိုင်ငံရေးပါတီတွေနဲ့ရန်ကုန်မှာဆွေးနွေးပြီးတော့ခုနနိုင်ငံရေးပါတီတွေကသူတို့ UPTJC ပေါ့ခုနနိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီပေါ့ဗျာနော်။အဲ့ဒီကော်မတီမှာအစိုးရဘက်က16ဦးလက်နက်ကန်တိုင်းရင်းသားအဖွဲ့က16ဦးရွေးထားပြီးပြီ။အဲ့ကျန်တဲ့နိုင်ငံရေးပါတီက16ဦးရွေးရမှာပေါ့နော်။အဲ့လိုရွေးပြီးတာနဲ့ကျွန်တော်တို့ကခုနဒီမူပေါင်းရေးဆွဲရေးကိစ္စတွေကျွန်တော်တို့တက်တိုက်ဆောင်ရွက်မယ်မူပေါင်းရေးဆွဲရေးကိစ္စတွေကိုဆောင်ရွက်ပြီးတာနဲ့နိုင်ငံရေးဆွေးနွေးပွဲကိစ္စတွေကိုကျွန်တော်တို့အချိန်အတိုင်းတာတိတိကျကျဆောင်ရွက်နိုင်ဖို့ကျွန်တော်တို့ကြိုးစားနေတာဖြစ်ပါတယ်ဆောင်လဲဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့ထင်ပါတယ် ဒီမှာအဓိကဘာဖြစ်လာလဲဆိုတော့ကျွန်တော်တို့လွန်ခဲ့တဲ့၄၅၆လတွေကကျွန်တော်တို့နားလဲပါတယ်အပြောင်းလဲဖြစ်နိုင်တယ်ပေါ့နော်အပြောင်းလဲဖြစ်လို့ရှိလို့ရှိရင်ဟလာဟိုလက်မှတ်ထိုးတဲ့အချိန်နဲ့ရွေးကောက်ပွဲနဲ့အလားကိုက်နေလို့ရှိရင်အပြောင်းလဲဖြစ်မယ်ဒီအပြောင်းလဲဖြစ်လို့ရှိရင်ကျွန်တော်တို့ညဉ့်ညံ့ရေးဆွေးနွေးပွဲတွေဟာနောက်နေနိုင်တယ်တို့မှပုံစံလေးနည်းနည်းပြောင်းသွားနိုင်တယ်ဆိုတာကျွန်တော်တို့ကြိုးထွက်ထားတာရှိပါတယ်ဒါကြောင့်မလို့ပထမဦးဆုံးလုပ်တဲ့ဆွေးနွေးပွဲကိုအားလုံးကသဘောတူရင်လည်းဆုံးဖြတ်ချက်ရယူပါအားလုံးကသဘောမတူဘူးဆိုလို့ရှိရင်ခုကြံညီမရေးမှလုပ်မယ်ဆွေးနွေးပွဲကိုကျွန်တော်တို့ကဆုံးဖြတ်ချက်မရယူဘဲနဲ့အခြေခံအုတ်မြစ်ဆောက်လိုက်တဲ့ပုံစံမျိုးကျွန်တော်တို့ကလုပ်ချင်တာပေါ့နော်ဟိုပြောင်းလဲပြင်လဲပုံစံမျိုးလုပ်ချင်မှာဒါကိုလည်းအားလုံးကသဘောတူပါလေ
ဆိုတော့ကနောက်ဆူရအဆင့်ထိကိုဒီနိုင်ငံဆွေးနွေးပွဲတွားမဲ့သဘောတ
ော့နောက်နိုင်ငံဆွေးနွေးပွဲကကျွန်တော်တို့နှစ်နှစ်ကနေပြီးတော့၅နှစ်တိအနေလုံးကြာနိုင်တယ်လို့ကျွန်တော်တို့ထင်ပါလေဆိုတဲ့သဘောတော့ဒီအဆိုရလက်ထက်မှာကျွန်တော်တို့ကဖောင်ဒေးရှင်းတွေချထားပြီးတော့ရှေ့လာမဲ့အဆိုရကတကယ့်နိုင်ငံဆွေးနွေးပွဲတွေကိုဆောင်ရွက်ဖို့ဖြစ်ပါလေအခုကအချိန်ကလည်းမရှိတော့တဲ့အတွက်ဆောင်ရွက်ဖို့မလဲမဖြစ်နိုင်တော့ပါဘူးဒါကိုကျွန်တော်တို့ကကြိုမြင်တဲ့အတွက်ဒီအတွက်ကျွန်တော်တို့ကြိုပြင်ဆင်ထားတာဖြစ်ပါတယ်သို့တော်လည်း NCA ဒီအပြစ်ခရရဲ့စေစာချုပ်ကတော့သူကချိုးဖောက်လို့မရပါဘူးဒါကြောင့်မလို့သူပြောထားတဲ့တိတိကျကျအတိုင်းကျွန်တော်တို့မဖြစ်ဖြစ်အောင်ဆောင်ရွက်ရမှာဖြစ်ပါတယ်အဲ့ဒီလိုဆောင်ရွက်နိုင်သွားဖို့လေဟိုနိုင်ငံတော်သမ္မတရောဟလာကျွန်တော်တို့ဝန်ကြီးဝန်မင်းရောကျွန်တော်တို့ဒီထဲမှာပါနေတဲ့နိုင်ငံတိုင်းသားအဖွဲ့အစည်းအားလုံးကလည်းဒီတန်ထိတ်ထန်ရှိရှိနဲ့သွားနေတာတွေ့ရပါတယ်ဆိုတော့ကျွန်တော်အနေနဲ့တော့ဘာမှစိုးရိမ်ချက်မရှိပါဘူး
ဒီ foundation တွေချတဲ့နေရာမှာပေါ့လက်ရှိဒီနောက်ထပ်တက်လာဖို့အစိုးရရှိနေတယ်ဥမာအနိုင်ရထားတဲ့အမျိုးသားလူမျိုးစုဖွဲ့ချုပ်သူရဲ့ပါဝင်မှုနဲ့ပတ်သက်လို့ဘယ်လိုစဉ်းစားထား
အဲ့ဒါကကျွန်တော်တို့ကဒီနိုင်ငံရေးဆွေးနွေးပွဲမှာတာတူညီမျှအချို့တူပေါင်းမှုတွေကျွန်တော်တို့အားလုံးတိုင်ပင်ထားကြတာရှိပါတယ်ဒါကိုကျွန်တော်တို့မူပေါင်းထဲမှာဆွေးနွေးမှာဖြစ်ပါတယ်အဲ့တနည်းအားဖြင့်ပြောရင်ဟလာနောက်လာမယ့်အစိုးရဟာလွတ်တော်ထဲမှာရောဟလာအစိုးရထဲမှာရောနေရာအများစုရမှာဖြစ်တဲ့အတွက်ခုနလွတ်တော်တို့ဒီအစိုးရတို့ရဲ့ဝေစုတွေရဲ့အများစုကိုတို့ကရမှာဖြစ်ပါတယ်ဒါကတော့တို့လက်ထက်မှာတို့ခုနဆက်ပြီးတော့ဆောင်ရွက်ဖို့ဖြစ်ပါတယ်အဲ့
တော့ပုံအခုတို့နဲ့အခုဘာပြောအစိုးရအခုပြောင်းလောသွားမယ်ဒါပေမဲ့နိုင်ငံဆွေးနွေးပွဲသွားမယ်ဆိုတော့ဒီအပြောင်းလဲနဲ့ပတ်သက်လို့ဘာစုဖြစ်ပါမလားဘယ်လိုများစိုးရိမ်စရာရှိလ
ဲကျွန်တော်စိုးရိမ်ချက်ပါမရှိပါဘူးကိုနေ့ကလည်းဟိုသမ္မတကြီးကကျွန်တော်တို့ဒီနိုင်ငံရေးပါတီနဲ့တွေ့ဆုံပွဲမှာမြင်သာသာပြောင်းလဲနိုင်မှုဆိုပြီးတော့ပြောတာရှိပါတယ်ဝိုင်းဝန်းကူညီကြဖို့လည်းပြောတာရှိပါတယ်ဆိုတော့ဒီအတွက်ကျွန်တော်တို့ဘာမှမစိုးရိမ်ပါဘူ
းနောက်ဆုံးတစ်ခုကကျွန်တော်ဒီပြစ်ခတ်ရစေးအခြေအနေပါအခုကဒီစောင့်ကြည့်ဖို့တော့ထားတာရှိတယ်ဒါပြစ်ခတ်ရစေးပြီးသားအုပ်စုတွေနဲ့ပေါ့နော်တခြားဒီအပြစ်ခတ်ရစေးကြီးတနင်္ဂနွေတိုင်းတာဖြစ်မှုအတွက်တခြားအင်အားစုတွေပါဝင်လာနိုင်မှုအနေထားကိုဘယ်လိုရှိလဲဘာလို့ဆိုတော့အခုကကချင်းတို့ရှမ်းတို့မှာတိုက်ပွဲတွေဖြစ်နေတော့
အခုကတော့ဗျာအခုကျွန်တော်တို့လက်မှတ်ထိုးထားတဲ့ရှစ်ဖွင့်နေရတော့တော်တော်လေးပြည်ပြည်လည်းလည်းရှိတယ်ပြဿနာဖြစ်မဲ့ကိစ္စတွေကိုတော့မှတစ်ဖက်နဲ့တစ်ဖက်တယ်လီဖုန်းနဲ့ဆိုလကောင်းဟလာစာနဲ့ဆိုလကောင်းလူနဲ့ဆိုလကောင်းအီးမေးလ်နဲ့ဆိုလကောင်းတယောက်တယောက်အပြန်လန်းလန်းလန်းဟလာဖြည့်ရှင်းတဲ့အတွက်ချက်ချင်းပြေလဲတာတွေကျွန်တော်တို့လက်တွေ့တွေ့ရပါဒါတော့ဒီခုနNCA ပေါ့တနင်္ဂနွေလုံးပြစ်ခတ်တက်ခဲ့မှုရစေစာချုပ်ရဲ့အကျိုးကျေးဇူးပေါ့နော်ခုနတော့ဂျန်တဲ့အဖွဲ့တွေလည်းဂျန်နေပါတယ်တိုက်ပွဲတွေလည်းဖြစ်နေပါတယ်အဲ့ဒီဂျန်တဲ့အဖွဲ့တွေကိုလည်းပါဝင်လာနိုင်ဖို့ဆိုပြီးတော့ကျွန်တော်တို့ဒီမှာဒီဆွေးနွေးမှုအစီအစဉ်တရအနေနဲ့ကျွန်တော်တို့အခုနောက်နေ့မှကျွန်တော်တို့ထပ်ပြီးတော့ဆွေးနွေးဦးမှာဖြစ်ပါတယ်အ
ဲ့တော့နိုင်ငံရေးဆွေးနွေးပွဲတွေလုပ်မယ်ဆိုရင်ခုနအပြစ်ခတ်မှုရက်ကလည်းအခုတိုက်ပွဲဖြစ်နေတဲ့အဖွဲ့တွေပါပါဝင်မှာပါအ
ဲ့ဒါကတော့ကျွန်တော်တို့ဒီအဖွဲ့တွေလက်မှတ်ထိုးမထိုးဆိုတဲ့အပေါ်နဲ့ဟလာနောက်ဖြစ်ပေါ်လာမယ့်အစိုးရအနေနဲ့ဒီလက်နက်ကင်ခုလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကင်အားစုတွေနဲ့ဘလို့ညှိနှိုင်းဆောင်ရွက်မလဲဆိုတာပုံမှန်မူတည်ပါတယ်အခုလောလောဆယ်ကတော့အခုကြံတဲ့ဒီအချိန်တွင်းမှာတော့ဟလာဘလို့ပါလာနိုင်အောင်လုပ်မလဲဆိုတာမျိုးတွေစဉ်းစားချက်တွေရှိပါတယ်တနည်းအားဖြင့်ပြောရရင်နှစ်ဦးနှစ်ဖက်ပေါင်းလို့ရမယ်ဆိုတာကိုကျွန်တော်တို့အားလုံးနားလည်ထားပါတယ်အဲ့ဒီတိုင်းလို့ဖို့လဲဆက်ပြီးတော့ဆွေးနွေးတော့မှာဖြစ်ပါတယ
်နောက်တစ်ခုက NCA အကောင့်ထဲဖော်ကြီးနဲ့ပတ်သက်လို့တက်မလို့ပူပေါင်းဆောင်ရွက်ဖို့ပေါ့လက်တလုံးမှာတော့ကမ္ဘာဦးသိန်းစိန်အစိုးရနဲ့တစုံတရာပူပေါင်းဆောင်ရွက်ဖို့ကျွန်တော်တွေ့ရပါတယ်နောက်ပိုင်းတက်လာတဲ့အစိုးရမှာကိုတက်မလို့တော့ဘယ်လိုရှိနေလဲ
ကျွန်တော်ထင်တာတော့ပြောင်းလဲမရှိဘူးထင်တယ်ဘာဖြစ်လို့လဲဆိုတော့တက်မလို့ဟာဒီရင်းကြီးလုပ်ငန်းစဉ်မှာအစတည်းကပါလာတယ်ဗျာနော်ထဲထဲဝင်ပါလာတဲ့အပြင်ကိုအခုကဒီအပြစ်ခတ်ရေးစီစာချုပ်ကိုလက်မှတ်ထိုးထားတာကတက်မလို့ကာကွယ်ရေးဦးစီးချုပ်ကတူကာကွယ်ရေးဦးစီးချုပ်ကလက်မှတ်ထိုးထားပါတယ်ဆိုတော့ဒါသူတို့ရဲ့ commitment ဖြစ်ပါတယ်သူတို့ရဲ့တန်တိတ်ထန်ဖြစ်ပါတယ်ဒီအတွက်လည်းတိတိကျကျပါဝင်လှုပ်ဆောင်ကြတွေ့ပါတယ်အထူးသဖြင့်တော့အခု JMC လို့ခေါ်တဲ့အပြစ်ခတ်ရေးရေးစောင့်ကြည့်ရေးလုပ်ငန်းစဉ်ကိုသူတို့ထဲထဲဝင်ပါနေတယ်ခုနကုတ်တော့ contact လို့ခေါ်တဲ့ဒီသိမ့်သိမ့်လိုက်နာရမယ်စီကန်တွေကိုလည်းအခုတည်တည်ချာချာလုပ်နေတယ်ခုန GMC လို့ခေါ်တဲ့ပြစ်ခတ်ရစေရေးစောင့်ကြည့်အဖွဲ့တွေကိုလည်းတည်ချာလုပ်နေတယ်ဒီရက်ပိုင်းအတွင်းမှာတို့ဟာပြီးသွားနိုင်တယ်အဲ့တော့ဒီမှာအနည်းဆုံးဟလာဒီ GMC လို့ခေါ်တဲ့အဖွဲ့တွေမှာတက်မတော်ရဲ့ကနေပြီးတော့အနည်းဆုံး ဒုတိယဗိုလ်ချုပ်ကြီး၄ယောက်ကနေ၅ယောက်ထိပါမဲ့အနေအထားမျိုးရှိပါတယ်အခုလောလောဆယ်လည်းပါဝင်နေပါတယ်ဆိုတော့ဒါဟာတက်မတော်အနေနဲ့ဘလောက်ထိဒီငင်းငယ်ရေးလုပ်ငန်းစဉ်ကိုအာမှပါဝင်နေလဲဆိုတာကိုပြတဲ့အချက်ပဲဖြစ်ပါတယ
်ဒုစွန်းနီပွဲတွေမှာတော့တက်တလောဖြစ်နေတဲ့တိုက်ပွဲနဲ့ပတ်သက်လို့တစုံတရာစွန်းနီမှုရှိပါလား
ကျွန်တော်တို့တော့ဟို GMC ဘက်မဟုတ်တဲ့အတွက်ကျွန်တော်တို့ဆွနေတာမရှိသေးပါဘူး။ဒါပေမဲ့နိုင်ငံရေးပါတီတွေရောခုနတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောဒါကိုတင်ပြတာရှိပါတယ်။ဒါကိုလည်းဟာလာအာဂျန်ဒါတစ်ခုအနေနဲ့ကျွန်တော်တို့ရှေ့ဆက်ပြီးတော့ဆွနေသွားမှာဖြစ်ပါတယ
်။ဒါကတော့နေပြည်တော်ကိုရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုသားညူကနေဥအောင်နိုင်ဦးကိုတွေ့ဆုံမေးမြန်းထားတာပါရှင်။အခုလိုမြန်မာအစိုးရဘက်ကအပြစ်ခတ်ရဲစဲကြီးကနေနိုင်ငံရေးဆွနေပွဲတွေအထိကျင်းပနိုင်ဖို့ဆက်လက်အကောင်အထည်ဖော်နေတယ်ဆိုပေမဲ့ဒီဖြစ်စဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးမပါဝင်နိုင်သေးတဲ့အတွက်နောက်အစိုးရသည့်ဖွဲ့စည်းပြီးချိန်တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်အကောင်အထည်ဖော်တဲ့နေရာမှာအခက်အခဲတွေရှိနိုင်မယ်လို့ UNFC ညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ခေါင်းဆောင်တဦးဖြစ်သူနိုင်ဟန်တာက VOA ကိုပြောပါတယ်သူကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်ရှင
်ကျွန်တော်တို့နိုင်ငံရဲ့အဓိကပြဿနာကဒီဒီချင်းချင်းတိုက်ခိုက်မှုဖြစ်နေတဲ့ပြည်တွင်းစစ်ပြဿနာเนาะအဲ့ဒါကိုမဖြေရှင်းနိုင်ရင်ကျွန်တော်နိုင်ငံကဘလို့မှဟိုတိုးတက်မှုရှိနိုင်မှာမဟုတ်ဘူးနောက်ဒီမိုကရေစီစနစ်ကိုအကောင့်တဲ့ဖော်ခြင်းလို့လဲဖော်လို့ရမှာမဟုတ်ဘူးအဲ့ဒါကြောင့်အခြေအနေရရကိုပြောင်းလဲလုပ်ဖို့တစ်ဖက်ကအကောင့်ဘက်ကိုဖြစ်အောင်ကျွန်တော်ဖန်တီးခြင်းရင်ဒီပြည်တွင်းစစ်ပြဿနာကိုရပ်ဆဲနိုင်ဖို့လိုတယ်နောက်ပြီးတော့မှအဲ့ဒီအခုဖြစ်ရှိနေတဲ့ပြဿနာကိုပြည်လဲအောင်နိုင်ငံရေးနည်းရပေါ့နော်ဒါတွေ့ဆုံဆွေးနွေးဖြေရှင်းသွားဖို့လိုတယ်ဒါကအဓိကပြဿနာပဲအဲ့ဒါကိုကျွန်တော်တို့ကတော့ဒီနောက်ထပ်လာမယ့်အစိုးရကလည်းဒါကိုတော့သူတို့နားလည်ပါတယ်ဒါကြောင့်ဒီကိစ္စအခြေခံပြဿနာဒီကိစ္စကိုအရင်ဖြေရှင်းရမယ်ဆိုတဲ့သဘောထားမျိုးကျွန်တော်တို့ကသူတို့ကိုထောက်ပြပေးထားပါတယ
်အခုဒီ UNFC ကနေပြီးတော့ပြီးခဲ့တဲ့ရက်ပိုင်းကပဲပေါ့နော်ဟိုလက်မဲ့ရေးထိုးတဲ့နေရာမှာပါတဲ့အဖွဲ့နှစ်ဖွဲ့ကိုဟိုအဖွဲ့ကနေပြီးတော့ထုတ်လိုက်တယ်ဆိုတာပြီးပေါ့နော်အဲ့ဒါမျိုးဖြစ်သွားတဲ့အခါကျတော့အဲ့ဒါကဒီအန်ဂယ်ရိုဘက်ကနေပြီးတော့ဒါသဘောထားတင်းမာတယ်ဆိုတဲ့အကြောင်းပြတယ်လို့တချို့ကသုံးသပ်ပါရှင်ဒီပေါ်မှာအန်ဂယ်ရိုဘယ်လိုတုံ့ပြန်ကြမှာလဲရှင
်အေးဒါတော့နည်းနည်းပြောရမယ်ဆိုရင်အခုထုတ်လိုက်တာဆိုတဲ့ဟာကအတီမဟုတ်တယ်ဘူးဒါယာယီသဘောပဲလာမဲ့ဒီကောင်စီစည်းဝေးမှာအဲ့ဒါကိုမှပြန်လဲသုံးသပ်ပြီးတော့ပေါ့လေဒါပြင်လဲပြင်မယ်တီတီနဲ့ပြုမှာပေါ့။ဘာကြောင့်အဲ့ဒါလိုလောက်ရလဲဆိုတော့ကျွန်တော်တို့ကစုပေါင်းပြီးတော့တပ်ပေါင်းစုဖွဲ့ထားတယ်။စုပေါင်းပြီးတော့မူတွေလမ်းစဉ်တွေပါတယ်ညှိနှိုင်းတယ်လုပ်ငန်းစဉ်တွေကိုညှိနှိုင်းတယ်။အဲ့တော့ကျွန်တော်တို့ကတော့ဟိုဟိုအရင်ရင်ကလည်းဟိုဥစားပေါ့လေထိတ်တီးစည်းဝေးတွေကချမှတ်ထားတဲ့မူဒီလိုအပြည့်ရဆဲရေးကိစ္စမှာအလုံးပါဝင်နိုင်ရေးကိုကြိုးစားဖို့ပေါ့လေ။နောက်ဆုံးကတော့အဲ့ဒီစက်တင်ဘာလက္ခဏာပိုင်း28 29 30အဲ့ဒီမှာထိပ်ပြီးအစည်းအဝေးတခါထပ်လုပ်တယ်အဲ့ဒီမှာဆုံးဖြတ်ချက်တွေချတာပေါ့နော်အဲ့ဒီမတိုင်ခင်တုန်းကကျွန်တော်တို့ UNFC က29ရက်နေ့မှာအရေးပေါ်အစည်းအဝေးထိုင်လိုက်တယ်နော်အဲ့ဒီမှာဘိုးလုံးမှုဆောင်တိုးချက်အစည်းအဝေးပေါ့လေအဲ့ဒီအစည်းအဝေးကိုခေါ်ပြီးတော့မှအဲ့ဒီမူကိုရှိကြတယ်အဲ့မှာကျွန်တော်ရဲ့မူကတော့အရင်ရင်ကချမှတ်ထားတဲ့မူတိုင်းပဲလေအလုံးပါဝင်နိုင်ရေးကိုကြိုးစားမယ်တကယ်လို့အဖွဲ့အားလုံးမပါနိုင်ရင်တော့ခြံထားမဲ့အဖွဲ့တွေကိုဒီအစိုးရဘက်ကမတိုက်ဖို့เนาะစည်ရေးရမတိုက်တိုက်ခိုက်မှုမပြုဖို့ထိုးစစ်မဆင်ဖို့ပေါ့လေနောက်ပြီးတော့မှနိုင်ငံရေးဆွေးနွေးတဲ့အခါကျရင်အဖွဲ့အားလုံးမပါဘူးဆိုရင်เนาะဒါပြဿနာပြည်လည်းမမဟုတ်ဘူးနိုင်ငံရေးဆွေးနွေးပွဲမှာသူတို့ပါဝင်နိုင်ရေးနဲ့နောက်လူမှုရေးရပေါ့နိုင်ငံတကာဥပမာ IDB ကိစ္စတွေစစ်ပြေတုကတဲ့ကိစ္စတွေเนาะနောက်ဒေတာဖွံ့ဖြိုးရေးကိစ္စတွေမှာနိုင်ငံတကာကအကူအညီပေးရင်သူတို့အတွက်လက်ခံစာပြည့်ရှိဖို့ကျွန်တော်ဆိုလာတာကတော့ကျွန်တော်တို့အပေါင်းအသင်းတွေထဲပေါ့လေဒီလက်မှတ်ထိုးတဲ့ဟိုအချိန်မှာလောလောဆယ်မှာမပါနိုင်သေးတဲ့အဖွဲ့တွေကိုသူတို့အတွက်ကိုအာမခံချက်ပေးဖို့အဲ့ဒါကိုကျွန်တော်တောင်းဆိုတယ်ဟိုအဲ့ဒီမူတိုင်းကျွန်တော်ရက်တီသွားဖို့ပေါ့လေမရရင်တော့ကျွန်တော်လက်မှတ်မထိုးဘူးဆိုတဲ့မူကိုကျွန်တော်တို့ကတော့ဟို UNFC မှာချမှတ်လိုက်တယ်ဒါပေမဲ့အဲ့ဒီနှစ်ဖွဲ့ကတော့သူတို့သဘောနဲ့သူတို့ဆုံးဖြတ်လိုက်တယ်ဒီကိစ္စမှာတော့တပ်ပေါင်းစုရဲ့သဘောထားကိုသူတို့ကမယူဘဲနဲ့သူတို့သဘောနဲ့သူတို့လုပ်လိုက်တယ်ဆိုတဲ့အပေါ်မှာဒီတပ်ပေါင်းစုရဲ့ဒီစုစည်းညီညွတ်မှုနဲ့မူကိုလမ်းစဉ်တွေကိုပေါ့နော်ခိုင်မာအောင်ဆိုပြီးတော့မှကျွန်တော်တို့ကတော့ဒီလိုဟိုအရေးယူတဲ့ ကိစ္စတွေကိုပေါ့လေဒါလိုစဉ်းစားသုံးသပ်ရတာဖြစ်တယ
်အခုနောက်ဆုံးဒီပန်ဆန်းညီလာခံကနေပြီးတော့ UWS ရဲ့ဒီညီလာခံရလက်ကိုသူတို့ထုတ်ပြန်ကြေညာချက်မှာပေါ့နော်တိုင်းဒေသအဖွဲ့အစည်းကြီးထဲမှာမြောက်ပိုင်းနဲ့တောင်ပိုင်းကွဲသွားတယ်လို့မျိုးပေါ့နော်ပြောထားပြီးတော့အထူးသဖြင့်ဒီနောက်ပိုင်းဟိုငင်းကြဲရေးဒီအပြစ်ခက်ရစဲကိစ္စတွေမှာဒီတရုတ်နိုင်ငံရဲ့ပါဝင်မှုကိုလည်းသူတို့ကလိုလားတယ်ဆိုတာမျိုးပြောလာတဲ့ခါကြတော့လေအန်ဂယ်ရိုကိုယ်တိုင်လည်းအညီလာခံကိုတွားတက်ခိုင်းတဲ့ခါကြတော့အန်ဂယ်ရိုရဲ့သဘောထားကိုဘယ်လိုရှိလဲရှင
်တလို့ပါအခုကတောင်ပိုင်းနဲ့မြောက်ပိုင်းကွဲသွားတယ်ဆိုတဲ့အနေအထားမျိုးတော့မဟုတ်သေးဘူးဒီတောင်ပိုင်းမှာဂရမီရှိတယ်မွန်ရှိတယ်အဲ့ဒီနှစ်ဖွဲ့ကလည်းအပြစ်တဲ့လက်မှတ်ထိုးတဲ့အထက်မှာမပါသေးဘူးနော်ထူးခြားတာတော့နည်းနည်းဒီမြောက်ပိုင်းဒီတရုတ်နဲ့ဗမာပေါ့လေအဒီနှစ်နိုင်ငံနဲ့ဇက်ဒေသမှာဖြစ်ဖြစ်နေတဲ့ကိစ္စကိုဖြေရှင်းတဲ့နေရာမှာတရုတ်နိုင်ငံကတရုတ်စိုးရရဲ့တရုတ်ကူစားပေါ့တပ်မတော်ကခေါင်းဆောင်တွေရဲ့ပါဝင်ကြီးနိုင်သွားဖို့အဲ့လိုတော့သူတို့ကအဆိုတင်ပြတဲ့အပေါ်မှာဟိုသူတို့နဲ့ဒီတရုတ်ဘက်ကတာဝန်ရှိသူတွေနဲ့ဘယ်လိုဆက်ဆက်မှုရှိလဲတော့မပြောတတ်ဘူးလေသူတို့နားလည်မှုရှိမယ်လို့တော့ကျွန်တော်တို့ထင်ပါတယ်ဒါလို့ဖြည့်ရှင်းနိုင်တော့ကောင်းမယ်လို့ကျွန်တော်တို့ကလက်ခံပြီးတော့မှအဲ့ဒါကိုကျွန်တော်တို့အပါဝင်ပေါ့နော်အဲဒီသဘောထားကိုချမှတ်လိုက်တာဖြစ်တယ
်ဒါကတော့ UNFC အတွင်းရေးမှူးနိုင်ဟန်တာကို VOA ကဆက်သွယ်မေးမြန်းခဲ့တာပါရှင်အင်္ဂါနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအစီအစဉ်ကိုတင်ဆက်မှာပါဒီအစီအစဉ်ကိုတော့ Internews ရဲ့မန္တလေးအခြေစိုက် News Lab အလုတ်ခွင်သတင်းကန်းကသတင်းတောက်တွေနဲ့အလွတ်တန်းသတင်းတောက်ပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါရရှင်။ကိုဖြိုးလွင်အောင်နဲ့မက်ကျေပြာတို့ကပြောပြမှာပ
ါ။လက်လောဖြစ်ပွားနေတဲ့ရှမ်းပြည်နယ်အလဲပိုင်းကတိုက်ပွဲတွေမှာပို့ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ပို့အမျိုးသားအဖွဲ့ချုပ် PNO ရဲ့ပြည်သူ့စစ်အဖွဲ့ PNA ကမြမတ်တမတော်ဘက်ကနေပါဝင်တိုက်ခိုက်နေတယ်လို့မိုင်းရှုဒေသမှာတာဝန်ကျနေတဲ့ SSBB SSA ရဲ့တမူတဦးကပြောပါရယ်
ပို့တော့ပါတယ်လို့ပြောတယ် PNO ကဒီနေ့ကျွန်တော်တို့နဲ့ဆက်ရဲ့ချိန်မှာရှာလို့လည်းပြောကြလေးနော်
ပို့အမျိုးသားပြည်သူ့စစ်အဖွဲ့ရဲ့စစ်ဦးစီးချုပ်ဟောင်းနဲ့ PNO ရဲ့နိုင်ရကဖြစ်သူဦးခွန်လာကတော့ SSPB SSA ရဲ့ဆွဆွဲမှုကိုညှင်းဆို့လိုက်ပါတယ
်ဒီတွင်းစစ်ပွဲမှာခြံပိုင်းသားတွေကိုတိုက်ခိုက်တဲ့နေရာမှာလက်ကင်လို့အနေနဲ့မတုံ့ဖို့ဆိုသဘောတူထားပါကြည့်ဒါအဖွံ့ကိုရ60%ကလေးချင်းချင်းရေးဆရာယူစင်ကြတဲ့အပေါ်နော်ဒါတပိုင်းပေါ်တိုင်းကကျွန်တော်တို့ရဲ့လှုပ်ရှားခွင့်ရလဲချရဲ့တော့လဲချမျိုးနဲ့အဲမျိုးရဲ့တော့ဖက်ချမှာပဲရှိတယ်မျိုးဖက်ချကိုကျွန်တော်တွားလို့မရတွားရင်ကျွန်တော်လက်နဲ့မဲ့နဲ့ပဲအနေနဲ့တွားလို့ရတယ်စီးပွားရေးအနေနဲ့ပဲကျွန်တော်တွားလို့လို့ရတယ်လုံးဝမပါလာတော့တိတ်ချတယ်ဒါတော့ကျွန်တော်အမှားခံတယ်နော
်ပို့အမျိုးသားပြည်သူ့စစ်အဖွဲ့က1992ခုနှစ်ကလေးကနေနိုင်ငံတော်ငြိမ်းဝှပြည်ပြမှုတိစောက်ရေးအဖွဲ့နဝတအစိုးရနဲ့အပြစ်ခတ်ရက်စဲမှုပြုလုပ်ခဲ့ပြီးအစိုးရရဲ့နေကြဆောင်သို့မဟုတ်ပြည်သူ့စစ်အဖွဲ့အသွင်ပြောင်းရေးမူဝါဒကိုလက်ခံခဲ့တဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။ပအိုးအမျိုးသားအဖွဲ့ချုပ် PNO က2010နဲ့2015ရွေးကောက်ပွဲတွေမှာပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ပင်လောင်၊စီဆိုင်၊ဟူပုံးမဲဆန္ဒနယ်တွေမှာအနိုင်ရရှိခဲ့ပါတယ
်။ရှမ်းပြည်နယ်ကလက်ရှိအစိုးရဝန်ကြီးခုနှစ်ဦးရွေးကောက်ပွဲပြန်လည်ရှင်းပြန်ရမှာနှစ်ဦးပဲပြန်လည်ရွေးကောက်ခံခဲ့ရပါတယ်။ပြန်လည်ရွေးခံခဲ့ရတဲ့သူတွေကလူမှုရေးဝန်ကြီးဒေါက်တာဘောင်းမောင်နဲ့စိုက်ပျိုးရေးဝန်ကြီးဥပန်ထောင်တို့ဖြစ်ပါတယ်။အဲ့ဒီဝန်ကြီးတွေကကြားခံရေးကိုယ်စားလှယ်အနေနဲ့ကံပလတ်မြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနယ်မြေနှစ်နဲ့ထန်တလန်မြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနယ်မြေတိတုကနေဝင်ရောက်ရှင်းပြန်ခဲ့တာပါ။ရှုံးနိမ့်ခဲ့တဲ့ဝန်ကြီးတွေကပြည်နယ်ဝန်ကြီးချုပ်ဦးအောင်ငိုင်း၊ဗဏ္ဍာရေးဝန်ကြီးဦးနှံစမုံ၊တက်တော်ရေးရာဝန်ကြီးဦးကျော်ငိမ်း၊စီးပွားရေးဝန်ကြီးဦးရမန်နဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးစော်မင်းဦးတို့ဖြစ်ပါတယ်။
မန္တလေးတိုင်းရမဲသိန်းခရိုင်ကကြေးရွာတွေမှာပြည်ခိုင်ပြိုးပါတီကငွေပေးမဲဆွဲစည်းရုံးနာနဲ့ပတ်သက်ပြီးဒေသခံတွေကအမှန်ကိုပြောဖို့ကြောက်နေကြတယ်လို့ရမဲသိန်းခရိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်ရောက်ရှင်းပြခဲ့တယ်ကိုစလဲလောင်းဦးတောင်းထွန်းကပြောပါရယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒေသခံတွေကိုဒီကိစ္စကိုထုတ်ပြောဖို့တရွာချင်းအလိုက်စည်းရုံးနာတွေလှုပ်ဆောင်နေတယ်လို့ဦးတောင်းထွန်းကပြောပါရယ်ပြည်ခိုင်ပြိုးပါတီကတရွာကိုချက်သိန်း1000နီးပါးပေးမယ်လို့ကတိပေးမဲဆွဲခဲ့တာဖြစ်ပြီးတော့မဲနိုင်ချိန်မှာတော့ငွေကြေးမပေးနိုင်လို့ကြေးရွာတွေကတိုင်ကြားတာတွေကနေတဆင်သိရှိပြီးတော့အခုလိုမျိုးစုံစမ်းနေတာလို့သူကပြောပါတယ်ငွေပေးမဲဆွဲတာနဲ့ပတ်သက်ပြီးတော့လက်ရှိအချိန်ထိတိုင်ကြားတာတွေမရှိသေးသလိုပြည်ခိုင်ပြိုးပါတီကလည်းငွေပေးမဲဆွဲတာတွေမလုပ်ဆောင်ခဲ့ဘူးလို့ရမဲသိန်းခရိုင်ကရွက်ောက်ပွဲကော်မရှင်ကပြောပါတယ်ရမဲသိန်းခရိုင်မှာပြည်ခိုင်ပြိုးပါတီကအမျိုးသားလွှတ်တော်ဥက္ကရာဥခင်အောင်မြင့်နဲ့ရှင်ပြန်ခဲ့တာဖြစ်ပြီးတော့ပြည်ခိုင်ပြိုးပါတီကလွှတ်တော်၃ရက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပြတ်နဲ့အနိုင်ရရှိခဲ့ပါတယ်
ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးရေးအတွက်ချက်သိန်း100ထက်သုံးခဲ့တယ်လို့ယူဆရတဲ့ကိုစလဲလောင်းရှိရင်ရွေးကောက်ပွဲကော်မရှင်ထံတင်ရနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရွေးကောက်ပွဲဆိုင်ရာ new breed 84အရာမဲဆွယ်စည်းရုံးရာမှာကိုစလဲလောင်းတဦးအနေနဲ့ တင်တရအထပ်ပို့ပြီး30ခွင့်မပြူဘူးလို့ပြဋ္ဌာန်းထားပါတယ်ရွေးကောက်ပွဲရလဒ်တွေကိုကြေညာပြီးရ30အတွင်းမှာသက်ဆိုင်ရာကိုယ်စားလှယ်တဦးစင်းစီက30ရည်ရှင်နံကိုခရိုင်ကော်မရှင်စီကိုတင်ပြရမှာပါခရိုင်ကော်မရှင်ကဒီစီရင်တွေကိုခရိုင်ရုံးမှာကထားမှာဖြစ်ပြီးတော့ကန့်ကွက်လိုတဲ့လူရှိရင်တကယ်ကုန်ကြစီစီရင်စရာအမှန်နဲ့တကွကန့်ကွက်နိုင်တယ်လို့ညွှန်ကြားရေးမှူးဦးလာမောင်ချူကပြောပါတယ
်ရွေးကောက်ပွဲပြီးနိုင်ရကိုယ်စားလှယ်လောင်းစီရင်ထုတ်ပြန်ခဲ့တာကိုရက်ရှိနေပြီဖြစ်ပေမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကန့်ကွက်လာတင်တဲ့နာတခုမှမရှိသေးဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးဦးဆိုင်ကျော်သူကပြောပါတယ်ရွေးကောက်ပွဲဥပဒေအရကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့အနိုင်ရကိုယ်စားလှယ်ကတရားမျှတမှုမရှိဘူးဆိုရင်ရွေးကောက်တင်မြှောက်ခြင်းခံရတဲ့ကိုယ်စားလှယ်နာမည်ကြေညာပြီး45ရက်အတွင်းကော်မရှင်ကိုကန့်ကွက်လာတင်သွင်းနိုင်ပါတယ်ဒီလိုတင်သွင်းခွင့်ရှိသူတွေကရှင်ပြိုင်ဘက်ကိုယ်စားလှယ်ဒါမှမဟုတ်အဲ့ဒီကိုယ်စားလှယ်ကအခွင့်အာဏာလွှတ်အပ်ထားသူနဲ့မဲဆန္ဒရှင်တွေဖြစ်ပါတယ်ကန့်ကွက်လာတင်ကြတဲ့အခါမှာလည်းကန့်ကွက်တိုင်ကြားသူကငွေကျပ်5သိန်းသွင်းရမှာဖြစ်ပါတယ်။အချက်အလက်သက်သေနဲ့တကွတိုင်ကြားရမှာဖြစ်ပြီးတော့ကော်မရှင်ကခုံရုံးဖွဲ့စစ်ဆေးမှာဖြစ်တယ်လို့ဦးဆိုင်ကျော်သူကပြောပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပူတွဲယာယီဥက္ကဋ္ဌဦးထေဦးကတော့သူတို့ဌာနချုပ်အနေနဲ့ကိုယ်စားလှယ်လောင်းကန့်ကွက်လာတင်သွင်းဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်ရှင
်။အခုတင်ဆက်ခဲ့တဲ့အစီအစဉ်ကိုတော့ Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းထုတ်လွှင့်ခဲ့တာပါရှင်။ VOA မြန်မာပိုင်းကနေရွေးကောက်ပွဲအထူးအစီအစဉ်တွေကိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာနေ့စဉ်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ9နာရီကနေ10နာရီထိ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။ဝေဖန်အကြံပေးမယ်ဆိုရင်တော့ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အင်္ဂါနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါရရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုရန်နိုင်ကပြောပြမှာပါရှင
်။ Syria နိုင်ငံက IS အကြမ်းဖက်ဖွဲ့တွေရဲ့ပစ်မှတ်တွေကိုပြင်သစ်နိုင်ငံကဒီကနေ့ဆက်ပြီးတော့ဗုံးကျဲတိုက်ခိုက်နေပါတယ်။ပါရီမြို့ကိုပြီးခဲ့တဲ့သတင်းဘက်ကအကြမ်းဖက်တိုက်ခိုက်ခံရတဲ့အတွက်လူပေါင်း129ယောက်ထပ်မင်းတည်ဆုံးရပြီးတဲ့နောက် IS အဖွဲ့ကသူတို့မြို့တော်လို့ပြောထားတဲ့ record ကိုအရှိန်တိုးမြင့်ပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်စစ်ဌာနချုပ်တစ်ခုနဲ့အဖွဲ့ဝင်တစ်စုဆောင်တဲ့နေရာတစ်ခုကိုပိတ်မှတ်ထားတဲ့ဒီကနေ့တိုက်ခိုက်မှုတွေကိုပြင်သစ်တိုက်လေရင်ဆယ်စင်းနဲ့တိုက်ခိုက်ခဲ့တယ်လို့ပြင်သစ်ကာကွယ်ဝန်ကြီးဌာနကပြောပါတယ်ပိတ်ခတ်မှုတွေနဲ့ဘုံခွဲတိုက်ခိုက်မှုတွေကိုစီစဉ်တဲ့နေရာလို့ဆိုတဲ့ဆီးရီးယားကစစ်သွေးကြွတွေကိုညာတာထောက်ထားမနေပဲတိုက်ခိုက်သွားမယ်လို့ပြင်သစ်သမ္မတဖရန်ဆော့အော်လန်ကလည်းအခိုင်အမာပြောကြားထားပါတယ်ခင်ဗျာပြီးခဲ့တဲ့လကအီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်ပေါ်မှာလင်းပြတ်ကျသွားတာဟာအကြမ်းဖက်လို့ရဲ့ကြောင်ဖြစ်တယ်လို့လုံကျုံရုရှားလုံကျုံရေးဆိုင်ရာဌာနအကြီးအကဲကပြောလိုက်ပါတယ်။ဖောက်ခွဲပစ္စည်းတွေကိုအပျက်စီးတွေမှာရောက်လျင်ပေါ်ကခီးဆောင်80တဲမှာပါတွေ့ရတယ်လို့ဆိုပါတယ်။ဖောက်ခွဲမှုရဲ့လက်သည်ဘယ်သူပဲဖြစ်ပါစေရှာဖွေပြပေးသွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအခိုင်အမာပြောပြီးကျူးလွန်သူတွေကိုဖော်ထုတ်နိုင်ရေးရုရှားရဲ့မဟာမိတ်တွေအကူအညီပေးကြဖို့ကိုလည်းနှိုးဆော်လိုက်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာမကြသေးခင်ကကျင်းပပြီးသီးသွားတဲ့ရွေးကောက်ပွဲတွေဟာနိုင်ငံသမိုင်းမှာကဏ္ဍတည်တစ်ခုဖြစ်တယ်လို့ဆိုပြီးမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ယန်ဟီလီကကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံကလူမှုအားလုံးအတွက်လူခွင့်ရေးအခြေအနေတိုးတက်စေဖို့သက်ဆိုင်သူအားလုံးနဲ့လက်တွဲလှုပ်ဆောင်မယ်ဆိုတဲ့သူ့ရဲ့တန်ဋိဌာန်ကိုလည်းထပ်ပြီးတော့အာမခံပြောဆိုခဲ့ပါတယ်လူမှုကသူတို့ရဲ့ဆန္ဒကိုဖော်ထုတ်လိုက်ပြီးဖြစ်ပြီးအခုဆိုနောက်တောင်းပြန်လဲဖို့မရှိတော့ဘူးလို့တင်းလာနေကထုတ်ပြန်ချက်တစ်ခုထဲမှာမစ်ယန်ဟီလီကပြောထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒေါင်ဆန်းစုကြည်ရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရရှိခဲ့တဲ့အပေါ်မှာဂုဏ်ယူကြောင်းဥရောပကော်မရှင်ရဲ့အဖွဲ့ရဲ့ဒုဥက္ကဋ္ဌဖက်ဒရီကာမိုဂရီနီကပြောကြားလိုက်ပါတယ်ဥရောပကော်မရှင်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်နိုင်ငံခြားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့မစ်မိုဂရီနီက NLD ပါတီဥက္ကဋ္ဌဒေါင်ဆန်းစုကြည်ကိုဒီကနေ့အင်္ဂါနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးပြောကြားခဲ့တာဖြစ်တယ်လို့ EU ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်မျိုးသားစည်းလုံးညီညွတ်ရေးနဲ့ပြန်လည်တင်ပြအတွက်ဒေါန်ဆန်းစုကြည်ပြောဆိုနေတာတွေကိုလည်းလက်ခံကြိုဆိုတယ်လို့ပြောထားပါတယ်ခင်ဗျာဖိလစ်ပိုင်ရဲ့ရေကြောင်းဆိုင်ရာလုံခြုံရေးမြင့်တင်ဖို့အတွက်အမေရိကန်ရဲ့ရေတပ်သင်္ဘော20ကိုလွှတ်ပေးမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအင်ကာနေ့မှာကြေညာလိုက်ပါတယ်ခင်ဗျာ
ကိုရနိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်ဆူမော်မာအင်ဂျင်နီယာကတော့ဂျွန်ဒရိုက်ဒန်ဖြစ်ပါတယ်ကျမကတော့အင်ဂျင်နိုင်ပါရှင်VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီမှဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။သောရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.